Welcome to the Voice of America in Burmese.
မင်္ဂလာပါဒေါက်တာရှင်များရှင် VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်က Washington DC မြို့တော်ကနေ2022ခုနှစ် September 16ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီက9နာရီထိလိုင်းနိုမီတာ16 19နဲ့25ရို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီ။မင်္ဂလာညနေခင်းပါရှင်ဒေါက်တာရှင်နေရှင်လန်းချက်မြေကြပါစီကျမမိုးဖြူပါရှင
်ကျွန်တော်ကတော့တားညူပါဒီမနေ့သတင်းတွေကိုဒီညနေသတင်းတွေကိုမနနာချက်နဲ့ဒူကြီးညာပြေးသွားမှာပါဒီကြီးညာပြေးမဲ့သတင်းတွေတဲမှာတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစစ်ကြီးဟာအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့အတွက်ရန်ကုန်လေစိတ်မှာဒီကနေ့ဒီမကြာခင်အချိန်မီအတွင်းမှာထွက်ခွာမှာဖြစ်ပါတယ်။နောက်ဒီဆူဒန်နဲ့တူနီရှားမှာရှိတဲ့အမေရိကန်တန်ယုံတွေကတန်ယုံဝန်ထမ်းမိသားစုတွေနဲ့တန်ယုံမှာမရှိမဖြစ်သူကလွယ်ပြီးတော့ဝန်ထမ်းအလုံးအဲ့ဒီနိုင်ငံကနေပြီးတော့ပြန်လည်ထွက်ခွာဖို့အမေရိကန်ပြည်ထောင်စုကနေညွှန်ကြားပါတယ်။ဆားတဲ့ဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပြေးသွားဖို့ရှိပါတယ်မမို့ဖြစ်
ဟုတ်ကဲ့ကုသညုံကြီးဒီညနေခင်းအတွက်သတင်းတူးတွေအပြီးမှာတော့မြန်မာသတင်းတွေကိုဦးစားပေးတင်ပြတဲ့အခါမှာခုနပြောခဲ့သလိုပါပဲဒီနေ့ညနေခင်းကျမတို့အတန်လှည့်နေတဲ့အချိန်တွင်းမှာပဲအမေရိကန်ပြည်ထောင်စုခရီးစဉ်ကိုစတင်မှုအတွက်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာရန်ကုန်လေစိတ်ကနေထွက်ခွာလာတော့မှာဖြစ်ပါလိမ့်ရှင
်ကျွန်တော်တို့ကလေရင်က740လေရင်ထွက်မယ်ဘန်ကောက်ခန်းစစ်ရှိတယ်ပြောတယ်ဒေါက်တာငယ်ငယ်ရယ်ကိုဝင်းစော်ဦးရယ်ကိုစရာစော်ရယ်
ဒီတဲ့ရင်ပြေဆုံးတဲ့အတူဒီထိုင်းနိုင်ငံတွေကကရင်တိုင်းရင်းသားဒုက္ခသည်တွေအတွက်တော့လက်တလို့အိမ်ပြန်ဖို့ဖြစ်နိုင်ပါပြီလားစတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေကိုတလဲစီတင်ပြသွားဖို့ရှိပါတယ်ရှင်အခုတော့ဒီညနေအတွက်ထူးခြားတဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုကိုသားညုံကပြောပြပေးပါလားရှင
်ကောင်းပါပြီခင်ဗျာဒီမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆစ်ကြီးဟာအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့အတွက်အခုဒီကနေ့မှပဲရန်ကုန်လေစိတ်ကနေပြီးတော့မကြာခင်ထွက်ခွာမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုခီးစဉ်အတွက်မှာတော့ဂုံးနူးဆောင်စုတွေလက်ခံယူဖို့ရှိတဲ့ပြင်အမေရိကန်အစိုးရပိုင်းနဲ့ဒီလွှတ်တော်ပိုင်းကနိုင်ငံရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။နေအကျချုပ်ကနေပြီးတော့လွတ်မြောက်လာပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်လာရောက်မဲ့အမေရိကန်ခီးစဉ်အတွက်မှာတော့အမေရိကန်ပြည်ထောင်စုကနေအမေရိကန်ပြည်ထောင်စုရဲ့လွှတ်တော်ကနေပြီးတော့ချီးမြှင့်ခဲ့တဲ့အရသားတွေအတွက်အမြင့်ဆုံးဆုဒီ Congressional Gold Medal ဆုကို Washington DC ကအမေရိကန်လွှတ်တော်မှာအခမ်းအနားနဲ့ဒေါက်ဆန်းဆုကြီးကလက်ခံယူမှာဖြစ်ပါတယ်။ဒါပြင်အမေရိကန်သမ္မတ Barack Obama နဲ့လည်းတွေ့ဆုံမယ်ဆိုပြီးတော့မျှော်လင့်ရပါတယ်။ဒေါက်တာဆန်းစုကြည်ရဲ့အခုအမေရိကန်ခီးစဉ်ဟာနေအကျယ်ကျုပ်ကြာပြီးတဲ့နောက်ပိုင်းအနောက်နိုင်ငံတွေကိုခီးထွက်ခွာတဲ့ဒုတိယအကြိမ်မြောက်ခီးဖြစ်ပါတယ်။ပထမအကြိမ်တုန်းကတော့ဒီ1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုကိုယ်တိုင်လက်ခံယူတဲ့ဥရောပခီးစဉ်ဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်အတွက်မှာဒီအမေရိကန်လွှတ်တော်နဲ့တက္ကသိုလ်တွေနောက်ပြည်ပရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံရမှာတော့တိုင်းပြည်ကအပြောင်းလဲတွေနဲ့ပတ်သက်လို့သူ့ရဲ့ကိုယ်ပိုင်သုံးသပ်ချက်တွေကိုပြောလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။အမေရိကန်ကွန်ကက်လွှတ်တော်ကချီးမြှင့်တဲ့ရွှေတစိမ့်ဆုအပြင်အရှေ့ society ကချီးမြှင့်မဲ့ဂုဏ်သုဆောင်စုနောက်ဒီနယူးယောက်မှာရှိတဲ့ Atlantic Council ရဲ့ကမ္ဘာနိုင်ငံသားစုတွေကိုလက်ခံရယူသွားမှာဖြစ်တဲ့အပြင် Yale, Harvard နဲ့ Kentucky ပြည်နယ်နောက် Louisville တက္ကသိုလ်တွေကိုတွားရောက်ပြီးတော့စကားပြောမှလည်းဖြစ်ပါတယ်။ American ပြောင်းစုခီးစဉ်ဟာသတင်းနှစ်ပတ်ကျော်ကြာမြင့်မယ်လို့သိရပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ခုလိုဒီ American ပြောင်းစုကိုလာရောက်မဲ့တစ်ချိန်တည်းမှာပဲမြန်မာသမ္မတဦးသိန်းစင်ဟာလည်းနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာကျင်းပမဲ့ထူးထူးညီလာခံကိုတက်ရောက်ဖို့အတွက်အမေရိကန်ပြည်ထောင်စုကိုမကြခင်လာရောက်ဖို့ရှိနေပါတယ်။မကြသေးခင်ကပဲအမေရိကန်သမ္မတ Barack Obama အမိန့်နဲ့ဦးသိန်းစင်အပါဝင်မြန်မာခေါင်းဆောင်ချုပ်ကိုအရင်တော့ကပြည်ုံငွေပိတ်ပင်ထားတာကိုပြန်ပြီးတော့ယာယီရုပ်သိမ်းပေးလိုက်တာကြောင့်ဦးသိန်းစင်အနေနဲ့နယူးယောက်အပြင်အမေရိကန်အစိုးရရုံးဆိုင်တဲ့ Washington DC ကိုပါလာရောက်နိုင်ဖို့အတွက်ခွန်အလန်းပွင့်သွားပါတယ်။ဒါပေမဲ့လည်း Washington DC ကိုလာရောက်ဖို့ရှိမရှိဆိုတာကိုတော့အတိအကျမသိရသေးပါဘူး။ပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကတိပြုထားတဲ့ဒီမြန်မာသမ္မတရဲ့ခီးစဉ်ပေါ်မှာဒေါက်တာဆုကြည်ရဲ့ကြော်ကြားမှုသတင်းကကြော်ကြားမှုခီးစဉ်သတင်းကဒီအရေးမိုးနေမလားဆန်းစစ်သုံးသပ်မှုတွေလည်းရှိနေပါတယ်။အခုခီးစဉ်တွင်းမှာပဲအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုထပ်မံရှော့ပေါ့မှုတွေထပ်ပြီးတော့ကြီးညာကောင်းကြီးညာနိုင်တယ်လို့လည်းဩစတြေးလျနိုင်ငံမက်ကွိုင်းတက္ကသိုလ်ပါမခရှောင်းတန်နဲ့ကပြောပါတယ်။သမ္မတဦးသိန်းစိတ်ဟာအမေရိကန်ပြည်ထောင်စုကိုမလာရောက်ခင်စက်တင်ဘာလ19ရက်နေ့မှာတော့တရုတ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။၃ရက်ကြာမဲ့ဒီတရုတ်နိုင်ငံခီးစဉ်ဟာအဓိကအဖြစ်တော့နင်းနမ်းမှာပြုလုပ်မဲ့အာဆီယံတရုတ်ကုန်စည်ပြပွဲကိုတက်ရောက်ဖို့ဖြစ်ပါတယ်။အဲဒီကုန်စည်ပြပွဲကိုတော့တရုတ်နိုင်ငံရဲ့မှာသတင်းအနေငယ်ကြာပျောက်ဆုံးနေတာကြောင့်နိုင်ငံတကာသတင်းမှာလူပြောများနေတဲ့အနာဂတ်ရဲ့တရုတ်ခေါင်းဆောင်ဖြစ်လာနိုင်သူရှီကျင်းပန်လည်းတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ညနေခင်းအတွက်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေကိုစုစည်းပြီးတော့ကိုသားညုံကပြောပြသွားတာပါရှင်။ VOE မြန်မာပိုင်းကနေပြီးတော့ September 16ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုည9နာရီထိလိုင်းနိုမီတာ16 19နဲ့25ရို့ကနေအတန်လွှင့်နေတာဖြစ်ပါလေ။ဒ တတရှင်တွေကိုထိုင်းနိုင်ငံဘက်ကမြန်မာဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းတပုတ်ကိုမကြခင်မှာတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီမြို့သားဒီမိုကရေစီဖွဲ့ချုပ် NLD ဥက္ကဋ္ဌနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အကြောင်းသတင်းကိုတင်ပြခြင်းပါတယ်ရှင်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာဒီကနေ့အမေရိကန်ပြည်ထောင်စုကိုနှစ်ပတ်ကြာခီးစတင်မှာဖြစ်ပါတယ်။နှစ်ပေါင်း20ကျော်ကာလတည်းမှာပထမဦးဆုံးအကြိမ်လာရောက်မဲ့အမေရိကန်ခီးစဉ်တည်းမှာဂုဏ်သုဆောင်စုတွေလက်ခံရယူဖို့အမေရိကန်ဆိုရတာဝန်ရှိသူတွေလွတ်တော်ကိုယ်စားလှယ်တွေအပြင်အမေရိကန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့ပါတွေ့ဆုံမှုရှိပါတယ်။မြန်မာအရေးကိုအကဲခတ်သူတွေကတော့ဒေါက်တာဆန်းစုကြည်ရဲ့ဒီခီးစဉ်တဲမှာမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုအမေရိကန်အစိုးရကထပ်ပြီးရှော့ပေါ်မှုတွေလှုပ်လာနိုင်တယ်လို့သုံးသပ်နေကြတာပါ။ဒီကြောင့်ဖြစ်ဆုံကိုတော့မနန္နာချင်းဆက်ပြီးတော့ပြောပြပေးပါလားရှင်။
ဟုတ်ကဲ့ပါရှင်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဟာတနင်္ဂနွေနေ့ညနေမှာရန်ကုန်နိုင်ငံတကာလေဆိပ်ကနေအမေရိကန်ပြည်ထောင်စုကိုတီဂျီထိုင်းလေကြောင်းလိုင်းနဲ့ထွက်ခွာมาဖြစ်ပါတယ်။စက်တင်ဘာလ16ရက်နေ့ကနေအောက်တိုဘာလ3ရက်နေ့ထိသတင်းနှစ်ပတ်ကျော်ကြာမဲ့ဒီခီးစဉ်အတွင်းဒေါက်တာဆန်းစုကြည်နဲ့အတူသူ့ရဲ့ကိုယ်ရည်အရာရှိဖြစ်တဲ့ဒေါက်တာတင်မအောင် NLD လွှတ်တော်ကိုယ်စားလှယ်ဦးစရာတော်နဲ့ဒီအဖွဲ့ NLD အဖွဲ့ဝင်ကိုဝင်းစော်ဦးတို့၃ဦးလည်းလိုက်ပါသွားကြမှာဖြစ်တယ်လို့ NLD ပြောရေးဆိုခွင့်ရှိသူဦးညံဝင်းကအတည်ပြုပြောဆိုပါတယ်
။ကျွန်တော်တို့ကလင်းရင်က740လင်းရင်ထက်မယ်ဘန်ကောက်ထရန်စစ်ရှိတယ်ပြောတယ်ဒေါက်တာငင်ငယ်ရဲ့ကိုဝင်းစော်ဦးရဲ့ကိုစရာတော်ရဲ့
ဒါပြင်အမေရိကန်ခီးစဉ်မတိုင်ခင်ဒီရပိုင်းအတွင်းမှာလည်းခီးစဉ်အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်နေရတာကြောင့်မလို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးချန်ပေးပုတ်ကို VJ နံပြားပါဝင်တခြားဧည့်သည်တော်တော်များများနဲ့လည်းတွေ့ဆုံနိုင်ခြင်းမရှိဘူးလို့ဦးညံဝင်းကပြောပြပါတယ်။ဒီခီးစဉ်ဟာဆိုရင်မြန်မာနိုင်ငံမှာဒီရှစ်လေးလုံးအရေးတော်ပုံကြီးဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒီမိုကရေစီရဲ့ကြိုးပမ်းမှုတွေကြောင့်မလို့ဆယ်စုနှစ်တခုကျော်ကြာနေအကျဉ်းချုပ်ကြခံခဲ့ရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့ပထမဆုံးအကြိမ်အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွက်သူ့ရဲ့ဒီကိုကျိုးစွန့်အနစ်နာခံကြိုးပမ်းမှုတွေကြောင့်မလို့လည်းအမေရိကန်ကွန်ဂရက်စ်လွှတ်တော်ကနေအရက်သားတွေကိုချီးမြှင့်တဲ့အမြင့်ဆုံးသောဒီဂုံတူးဆောင်ရွှေတဆိတ်စုအပါအဝင်Asia Society ကချီးမြှင့်မဲ့ဂုံတူးဆောင်စု Atlantic Council ရဲ့ကမ္ဘာနိုင်ငံသားစုတွေကိုဒီခီးစဉ်အတွင်းလက်ခံရယူသွားမှာဖြစ်ပါတယ်။ဒါ့ပြင်သမ္မတ Barack Obama ပါဝင်အစိုးရတာဝန်ရှိသူတွေလွှတ်တော်အမတ်တွေအပြင်မြမအရေးလှုပ်ရှားဆောင်ရွက်သူတွေနဲ့ပါတွေ့ဆုံဖို့စီစဉ်ထားပြီးတော့ Yale Harvard နဲ့ Kentucky ပြည်နယ်Louis V. တက္ကသိုလ်တွေကိုလည်းတွားရောက်စကားပြောဆိုဖို့လည်းရှိပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ရဲ့ American Keysen နဲ့ဒီမရှိမနှောင်းဆိုသလိုပဲမြန်မာသမ္မတဦးသိန်းစိန်ကလည်းနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာချင်ပါမဲ့အထွေထွေညီလာခံကြီးကိုတက်ရောက်ဖို့အတွက် American ပြည်ထောင်စုကိုရောက်ရှိလာဖို့ရှိပါတယ်။မြန်မာရေအကဲခတ်သူတွေကတော့သမ္မတဦးသိန်းစိန်နဲ့ဒေါက်တာဆန်းစုကြည်ရဲ့ဆက်ဆံရေးမှာအပြန်အလှန်အကျိုးပြုနိုင်တာတွေရှိတယ်လို့သုံးသပ်ကြသလိုဒီခီးစဉ်အတွင်းမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေပါဝင်ရခိုင်ပြည်နယ်ကအကြမ်းဖက်မှုပဋိပက္ခတွေကချင်ပြည်နယ်တွင်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမေးမြန်းတာတွေရှိနိုင်တယ်လို့ခန့်မှန်းသုံးသပ်နေကြပါတယ
် One of the really good things about Thein Sein is that he's only going to be there for a term. He's got a view very much on his legacy about
Thein Sein နဲ့ပတ်သက်လို့ကောင်းတဲ့အချက်တစ်ခုအနေနဲ့ကတော့သူဟာယာဒူးတက်တန်တစ်ခုပဲရှိမဲ့သူဖြစ်ပါတယ်သူအနေနဲ့မြန်မာနိုင်ငံကိုလမ်းကြောင်းမှန်ပေါ်ရောက်အောင်ဆောင်ကျဉ်းပေးမဲ့အမွေအနှစ်မျိုးခြံရက်ခဲ့လို့တဲ့ကြည်ကြီးမမအမြင်မျိုးရှိနေပါတယ်တနည်းပြောရရင်ဒေါက်တာဆန်းစုကြည်ကသူ့အတွက်တော့တော်တော်လေးတန်ဖိုးရှိတဲ့အရာတစ်ခုပါဘာကြောင့်လဲဆိုတော့ဒေါက်တာဆန်းစုကြည်ဟာအမခန်းလောက်အောင်ရေပန်းစားသူတယောက်ဖြစ်တာမို့ဘယ်သူမှမလုံနိုင်တဲ့အလုပ်တစ်ခုဖြစ်တဲ့မြန်မာနိုင်ငံကိုကမ္ဘာလယ်မှာထင်ပေါ်လာအောင်လုပ်နိုင်လို့ပဲဖြစ်ပါတယ်
ဒါကတော့ Australia နိုင်ငံ Macquarie တက္ကသိုလ်ပါမောက်ခရှောင်းတန်နဲ့သုံးသပ်ခဲ့တာပါမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကပြီးခဲ့တဲ့ဇွန်လတုန်းကလည်းပထမဦးဆုံးအကြိမ်ဒီဥရောပ၅နိုင်ငံခီးစဉ်တွားရောက်ခဲ့ပြီးတော့ဒီခီးစဉ်အတွင်း1992ခုနှစ်ကသူ့ကိုချီးမြှင့်ခဲ့တဲ့နိုဘယ်ငြိမ်းချမ်းဆုကိုနော်ဝေးနိုင်ငံ Oslo မြို့မှာလက်ခံရယူခဲ့သလိုအင်္ဂလန်ကပေးအပ်တဲ့ဒေါက်တာဘွဲ့နဲ့ပြင်သစ်ကပေးအပ်တဲ့မြို့တော်ဝန်စုတွေကိုလည်းလက်ခံရယူခဲ့ပါတယ်ရှင်
โอเคပါရှင်ဒါကတော့မကြခင်စတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်ကြောင်းမနန္နာချမ်းတင်ပြသွားတာပ
ါ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့
VOA ကနေမြေတားဒေလက်ဆောင်ပါခြင်းနဲ့နေစဉ်ကျင်လည်ဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bamis@voanews.com ဖြစ်ပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကမြန်မာဒုက္ခသည်တွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ထိုင်းနိုင်ငံကိုလာပြီးခိုးလုံနေကြတဲ့ဒုက္ခသည်တွေတစ်နှစ်အတွင်းမှာနေရပြန်နိုင်ပြီလို့ထိုင်းမျိုးသားလုံခြုံရေးကောင်စီကပြီးခဲ့တဲ့ရက်ပိုင်းကပြောလိုက်ပေမဲ့ကရင်ဒုက္ခသည်တွေအနေနဲ့ကတော့သူတို့လုံခြုံရေးစိတ်မချရသေးလို့ချက်ချင်းပြန်ဖို့ဆိုတာမဖြစ်နိုင်ဘူးလို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ဒီကြောင့်ကတော့ VOA သတင်းထောက်မအေးမာကပြောပြမှာပါရှင်။
ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်အားလုံးသသိန်းကျော်လောက်ရှိတဲ့အထက်မှာအများစုကတော့ပြည်တွင်းစစ်ကြောင့်တင်းရှောင်လာတဲ့ဒုက္ခသည်တွေပါထိုင်းမျိုးသားလုံခြုံရေးကောင်စီကပြီးခဲ့တဲ့ရက်ကပဲမြန်မာနိုင်ငံနေပြည်တော်ကိုတွားရောက်ပြီးတဲ့နောက်ပိုင်းမှာတော့ထိုင်းနိုင်ငံတွင်းကဒုက္ခသည်တွေကိုတစ်နှစ်အတွင်းပြန်ပို့ဖို့အတွက်ဖြစ်လာခဲ့တာပါဒုက္ခသည်တွေအနေနဲ့နေရပြန်ပို့အတွက်အခက်အခဲရှိနေတယ်ဆိုပြီးအုံပြန်ဒုက္ခသည်စခန်းကော်မတီဥက္ကဋ္ဌစောဝါထီးကအခုလိုပြောပါတယ်
ဒီလိုလေးရှိနေပြန်ရမယ်ဆိုရင်တော့ကျွန်တော်တို့ကတော့ပြန်ပြောမှာပဲပြည်ကြီးနဲ့အပါဝင်တရားကြီးနဲ့ရှမ်းကြီးနဲ့ဟိုကချင်ပြည်နယ်တော့ပြောတော့နော်ခုလက်ကွယ်ဖြစ်ရတယ်နော်တော့ဒီနယ်စပ်ဒီနေ့တိုင်းတိုင်းလောင်းကအကလုံးတော့တော့ဆောက်မှာကတော့ဒီနေ့ပါဝင်တော့ဗျာကျွန်တော်တို့ကတော့ပြန်ဖို့ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်လက်ပြီးတော့ညီဆံမှုတော့အစီအစဉ်ရှိတယ်ဒီနေ့လည်းရှိကျွန်တော်ဆစ်ဖိုင်ယာလာကျွန်တော်တို့နားတော်ကြည့်တယ်ဒီလေမှုဆိုတာကအကြံတော့နေသေးတယ်ဆစ်ဖိုင်ယာပြီးပြီးနောက်ပိုင်းကျရင်ကျွန်တော်တို့ပြန်နေရမယ်နေရာဒေသတွေမှာလည်းပဲဒီမိုင်းနဲ့ပတ်သက်ပြီးတော့ဘယ်သူတောင်းဝန်ယူထုတ်မလဲမိုင်းရှိနေဒီကတော့ကျွန်တော်တို့ကတော့ဘယ်လိုနည်းနဲ့မှပြန်လို့ဖြစ်မှာမဟုတ်ဘူးတော့ဒါကဒီနေစားပြီးနေရှိမလို့ဒီနေ့မှဆိုလည်းပဲကျွန်တော်တို့ကြည့်ရင်အခုဒီနေ့မှနေတဲ့လူအနေနဲ့လည်းပဲအမျိုးမျိုးကျွန်တော်တို့ဒီအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရဆဲပဲ
ထိုင်းနိုင်ငံကတော့အခုချိန်ထိဒုက္ခသည်တွေကိုပြန်ပို့မဲ့အစီအစဉ်နဲ့ပတ်သက်လို့သက်ဆိုင်ရာစခန်းတွေကိုအတိပေးခြင်းမရှိသေးဘူးလို့ဆိုပါရယ်ဒါအပြင်အတင်းအကျပ်ပြန်ပို့တာတွေကိုလည်းလုပ်လိုက်မယ်လို့မထင်ဘူးလို့လည်းသူကဆက်ပြောသွားပါရယ
်ကျွန်တော်ထင်တာထိုင်းအစိုးရရဲ့သဘောထားပေါ်မှာကျွန်တော်သိရတဲ့လောက်ကတော့ဒီကတ်ဆိုတဲ့သကလုံးကိုတော့သူတို့အနေနဲ့သုံးမှာမဟုတ်ဘူးတော့ကျွန်တော်သိရတာပဲအခုတော့ရှိတာပေါ့ဥပမာတင်းတင်းကြပ်ကြပ်နဲ့ခြီးပြီးတုပ်ပြီးပုံစံမျိုးနဲ့ပြုမယ်ဆိုတော့လည်းပဲကိုဒီညနေကမှလာနေတာပဲဗျာဘယ်လိုလုပ်မလဲနော်ဒါကတော့ကပအဆိုင်ဝိုင်းလူမှုအဆိုင်ဝိုင်းလူမှုခွင့်ရေးအဆိုင်ဝိုင်းကိုကျွန်တော်တို့အားကိုးရအောင်ပေါ့သူပြေကျွန်အိပ်စီရပေါ့ဗျာကျွန်တော်တို့ကူညီနိုင်လိမ့်မလားအားကိုးကြဆိုလို့လည်းပဲကျွန်တော်အိပ်စီရပဲရှိတော့မှာပေါ့
မြမအစိုးရဘက်ကတော့ကရင်လက်နက်ကင်အဖွဲ့ဖြစ်တဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့ပြီးခဲ့တဲ့ AB လကပဲအပြစ်ခတ်ရဲခဲ့ပြီးကရင်ပြည်နယ်တွင်းအခြေအနေတွေတည်ငြိမ်လာစေဖို့အတွက်ဆွေးနွေးနေခဲ့တာပါဒါပေမဲ့လည်းကရင်ပြည်နယ်မှာစစ်တပ်အင်အားတိုးချဲ့ချထားမှုတွေနေရက်ဆောင်တက်တဲ့ KNU ရဲ့တိုက်ပွဲတချို့ကလည်းရင်းညံ့ရေးအတွက်အဟန့်တားဖြစ်လာခဲ့တယ်လို့လည်း KNU ဘက်ကတော့ပြောပါတယ်ဒီအတွက်ဒုက္ခသည်တွေကိုအလင်းစလိုနေရာချထားရေးကိစ္စနဲ့ပတ်သက်လို့ KNU ဘက်ကတော့သဘောထားမပေးသေးပါဘူးလက်ရှိမှာတော့ KNU ကပနမအပြစ်ခတ်ရေးအစ်စ်မှာပဲဆွေးနွေးညှိနှိုင်းနေရဆဲဖြစ်ပါတယ်ဒုက္ခသည်စခန်းကလူတွေအနေနဲ့ကလည်းအများစုကြီးကအခြေအနေတွေကိုလေ့လာနေရဆဲဖြစ်ပြီးပြန်ဖို့အတွက်မြန်မာအာဏာပိုင်တွေနဲ့ဆွေးနွေးမှုတွေမေးမြန်းမှုတွေလုပ်ရအောင်မယ်လို့ဆိုပါတယ
်သူကတော့ပြောလိမ့်မယ်ကျွန်တော်တို့ကတော့အဆင်ပြေနေပါပြီပြန်လာကြပါပါညာတော့ဒါသမတကြီးဦးသိစေကတော့သူပြအကျေသူရဲ့ဖိတ်ကြားခြင်းနဲ့မှလည်းကျွန်တော်တို့ကြားရတယ်သိရတယ်ဒါပေမဲ့ကျွန်တော်တို့လည်းပဲခံလာခဲ့ရတဲ့ဒါမိဘလာဘုံများစွာအပေါ်မှာသူ့အနေနဲ့ပြည်လည်နေပါပြီအေးချမ်းနေပါပြီပြန်လာပါဆိုတဲ့စကားမျိုးကျွန်တော်တို့မှလည်းပဲကိုယ့်ရဲ့ခံစားချက်ပေါ်ကကိုခံရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာပြည်သားစီပြေတုံးကတဲ့တင်တိုင်းရင်းသားစီပြေတုံးကတဲ့လည်းပဲသူနဲ့ဆွေးနွေးတံပင်မှုအရင်ပြည့်ပဲပြင်ဆင်ထားပါတယ်ဟိုပြန်လာဆွေးနွေးဖို့အတွက်ပေါ့နော
်ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်းပေါင်း9ခုလောက်ရှိပြီးဒုက္ခသည်ပေါင်း3000ခွဲကျော်ရှိပါတယ်မေလစခန်းကတော့လူဦးရေ4000ကျော်ရှိပြီးအုံပြဒုက္ခသည်စခန်းကတော့လူကြီး16000ကျော်ရှိပါတယ်။ဒုက္ခသည်တွေဟာတတိယနိုင်ငံသွားဖို့အတွက်ကလည်းနှစ်နဲ့ကြီးစောင့်နေရတယ်လို့အပြင်မှာအလုပ်ထွက်လွတ်ခွင့်မရတဲ့အတွက်စားဝတ်နေရေးအခက်အခဲတွေလည်းရှိနေပါတယ်။လက်ရှိမှာတော့အမေရိကန်အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးဖြစ်တဲ့ Human Rights Watch ကတော့ ခိုင်းစိုးရအနေနဲ့မြမပီရဲ့အခြေအနေကိုစောင့်ကြည့်နေသလိုဒုက္ခတွေတွေကိုအနည်းစလိုအသိပြန်ဖို့မသိဘူးလို့လည်းပြောဆိုထားပါတယ်ရှင်
View American Tan ရဲ့ TV အစီအစဉ်တွေကိုနေ့စဉ်တစ်နေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်။အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်ကိုတော့စနေညပိုင်းအစီအစဉ်တနင်္ဂနွေနေ့မနက်ညနဲ့တနင်္လာမနက်ညအစီအစဉ်တွေမှာရှုစားနိုင်ပါတယ်။အဲ့ဒီအစီအစဉ်မှာဆိုထူးခြားတဲ့မြန်မာနိုင်ငံရဲ့နိုင်ငံတကာသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေနဲ့နိုင်ငံတကာအမှုပညာလောကကသတင်းတွေကိုတင်ဆက်ပေးနေတဲ့တက်တန်အောင်သတင်းလှော်အစီအစဉ်ကိုရှုစားရမှာဖြစ်ပါတယ်။အင်္ဂါမနက်ပိုင်းကနေစနေမနက်ပိုင်းအထိမနက်ညထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလှော်အစီအစဉ်မှာတော့နောက်ဆုံးရမျက်မှောက်ရေးရာသတင်းတွေစာပေဂီတသိပ္ပံနဲ့မြန်မာနဲ့နိုင်ငံတကာသတင်းလှော်တွေကိုရှုစားရမှာဖြစ်ပါတယ်။ VOE ရဲ့ TV အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချံပြုတ်ကျင်နေဆိုရင်တော့ burmese@voenews.com ဆိုတဲ့ email ကိုစာရေးသားအချံပြုတ်နိုင်ပါတယ်။ VOE TV အစီအစဉ်တွေကိုကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းရဲ့တနင်္ဂနွေညနေခင်းပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့အချိန်ရောက်ပါပြီရှင်။မြန်မာဒီမိုကရေစီခရီးစဉ်စီစဉ်ကိုဥတည်မောင်တန်းကတင်ဆက်ပေးပါရမယ
်တော်ရစမြခင်ဗျာတိုင်းသားတွေရဲ့နိုင်ငံရေးတောက်ဆိုချက်တွေထဲမှာတိုင်းသားဘာသာစကားနဲ့ယဉ်ကျေးမှုသင်ကြားရေးဟာအဓိကကျတဲ့တောက်ဆိုချက်တွေထဲကတစ်ခုဖြစ်ပါတယ်တိုင်းသားဘာသာစကားသင်ကြားရေးနဲ့ပတ်သက်ပြီးအဓိကစဉ်းစားစရာသုံးချက်ရှိပါတယ်ပထမချက်တိုင်းသားဘာသာစကားကိုတိုင်းသားဒေသတွေမှာသင်ကြားခွင့်မပေးခဲ့ဘူးလို့ရေဘူးကအဖြစ်ကျွန်တော်တို့နားလည်ခဲ့ကြတာပါဒီနားလည်ချက်လွဲနေခဲ့ပါတယ်လို့အသက်85နှစ်အရွယ်ရှိပြီဖြစ်တဲ့အငိမ့်စားအခြေခံပညာညွန်ကြားမှုချုပ်ဦးတောင်းဦးကဆိုပါတယ်ဆရာကိုကျွန်တော်အခုလိုမေးမြန်းခဲ့ပါတယ်
မနက်ရည်ညာရေးစနစ်မဲ့ဆက်နေတယ်
။မနက်မနက
်တိုင်းသားတွေရဲ့ကိစ္စ။အ
ဲ
။တိုင်းသားကမင်းပြောပြောကြားရေး
။အဲပြော
။အခုအဲ့ဒါနဲ့ပတ်သက်ပြီ
း
အဲညာရေးဌာနနဲ့
လူကြည့်
ရလို့ဆွေးနွေးတာရှိသလား
။ရှိတယ်ရှိတယ်။တို့ကကျွန်တော်ပြကျွန်တော်ပြန်ပြောပြမယ်။64ပါအခုငယ်တို့တက်သူညာရေးလို့66လုံးတုံးကကျွန်တော်တို့ကဒီမှာတိုင်းရင်းသားတွေကိုသူငယ်တာသူငယ်တာပထမတန်းဒုတိယတန်းတိမူလတန်းအောက်ဆင့်ခေါ်တယ်။အဲ့ဒါကိုတင်ချိန်ပေးထားတဲ့ဇယားနဲ့အဲ့ဒါကိုဒီလူတွေသူတက်လာတဲ့ခါကျတော့ကျွန်တော်ကအပြစ်တင်တယ်သူကျွန်တော်လူပဲခင်ဗျားဒါကမပြောဘူးလို့မပြောတော့ဘယ်လိုကြီးခင်ဗျားမသိလို့ခင်ဗျားတို့ပြုတ်သွားတာလို့တိုင်းရင်းဘာသာမသိရတော့ဘူ
းမဖြစ်ရ
ဲ့ဒီနေ့ခင်ဗျားခင်ဗျား
တို့ရှင်းအောင်ပေါ့ရှင်းအောင်မေးချင်တာ62ခုနှစ်နောက်ပိုင်းမှာကိုတိုင်းသားဘာသာစကားသုံးသပ်ကြည့်တင်တယ
်တင်တယ
်တိုင်းသားစီတင်မှာ
တင်တင်တင်တင်ခင်ဗျားဒီမဲ့အင်္ဂလိပ်ခေတ်ကစပြန်ပြောဦးမယ်ခင်ဗျားသိအင်္ဂလိပ်ခေတ်ကတည်းကမွန်ပညာဥရှိကရင်ပညာဥရှိတယ်ချင်းပညာဥရှိတယ်ဒီဘက်မှာကျွန်တော်အဲ့ဒီမွန်ပညာဥတွေကရင်ပညာဥတွေပြုတ်သွားတယ်ဒီ
ဒီဘက်မှာဆိုတာ
ဒီဘက်ဆိုတာ52နှစ်မှာအဲ့တော့ကျွန်တော်ကအဲ့ဒီအသေးစိတ်သိထားတယ်သိထားတော့ကျွန်တော်က90ခုနှစ်မှာခြေကညှို့ဖြစ်တော့ကျွန်တော်ချင်းဘာသာစကားအတွေ့သင်မှုဖတ်စာအုပ်ကိုကျွန်တော်ပြည့်စုံပုံလိပ်ထားတယ်နောက်ရှမ်းကအဲ့တော့ဥတုံတန်းပြောရင်ရှမ်းစာတင်းနဲ့ဟောင်းနဲ့ညင်းနေလို့စာအုပ်ကြီးရဲရဲလို့မရရဘူးအဲ့ဒါသူပြဿနာမွန်ကြီးရဲလို့ရတယ်ကရင်ကလည်းပြစကောကရင်ဘုတ်ကရင်ရတယ်အခုအဲ့ဒါကိုအခုဖြေးနေတာကသူတို့ဖြေးနေတာကအခုကဒုတိယသမ္မတတိဖြေးနေတာသူကစာတင်ချိန်အပမှတင်ပါတဲ့ကျောင်းတွင်းမှာမတင်ပါနဲ့တဲ့ဒါသူတို့အခုနောက်ဆုံးဖြေးသလားကျွန်တော်ဟိုတုန်းကအဖြေကကျောင်းချိန်တွင်းမှာပဲတင်ပါဆိုတော့ကျွန်တော်ပြေးထားတယ
်ကျောင်းချိ
န်နော်ဒုတိယကအချိပဲ
ဟုတ်ပြီဆရာအဲ့ဒါဘယ်ကာလအထိလဲ
အဲ့ဒါကကျွန်တော်မှတ်မိတာ66ကနေပြီးတော့အဲ့ဒီခုန88မတန်ငင်တိရှိခဲ့တယ်ရှိခဲ့
တယ်အဲ့ဒါဆိုရင်ဆရာတနေ့မှာဘယ်နှချိန်တင်လဲတိုင်းသားပါဘ
ာပါပါပါဟိုကျွန်တော်လို့မရလို့
ခမန်းကြီးပေါ့ဆရာ
ခမန်းကြီးကတတိတစ်ချိန်လောက်ရှိမယ
်
တိုင်းဘာသာစကားကျွန်တော်သိအောင်ခင်ဗျပြောမယ်တိုင်းသားဖွံ့ဖြိုးရေးသိပ္ပံကျွန်တော်အောက်မှာရှိခဲ့တယ်တစ်ချိန်လောက်အဲ့ဒီမှာကျွန်တော်ဦးနေဝင်လေတကတိုင်းသားဖွံ့ဖြိုးရေးသိပ္ပံတက်တဲ့လူနှစ်ဘာသာယူခိုင်းတယ
်နှစ်ဘာသာဆိုတာ
နှစ်ဘာသာကချင်းဖြစ်ရင်မရှမ်းနဲ့တကူယူပါသူတို့နေဆက်ရောက်သွားရင်တင်နေအောင်လို့အဲ့ဒါလေးကအခုမရှိဘူးဖြစ
်တဖြစ်
ဖြစ်ကုန်တယ်ဒါပြည့်အောင်ပြောရင
်ဟုတ်ကဲ့ဆရာဒါတမိုးရှိပါတယ်ဆရာ
မှန်ပါတယ်
တပိုင်းလေးရတယ်
ဟမ်
ဘာလို့လဲဆိုတော့ဒ ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံရေးပဋိပက္ခတွေကအများကြီးရှိတယ်
ရှိနေတယ
်ဆိုတော့ရေဘူးကအားဖြင့်နိုင်ငံရေးလောကမှာလည်းကျွန်တော်အပါဝင်ပေါ့နော
်
သိထားတာကတိုင်းသားဘာသာစကားတွေကိုသင်မပေးဘူးလို့ကျွန်တော်တို့ကဒီလိုပဲ
ထ
င်ကြကြတယ်တက်ကလိုမှာပဲနော်တိုင်းသားဘာသာစကားကိုတရားဝင်သင်ချိန်မှာအပမှာတော့သင်လို့ရတယ်လို့ပဲကျွန်တော်တို့ကနားလည်ထားတ
ယ်အခုခင်ဗျာကျွန်တော်ပြောပြီလေ66မှာကျွန်တော်မှာဇရာကြီးကြီးကြီးနဲ့ပဲဟောဆိုကျွန်တော်ကိုယ်တိုင်းညွှန်ချုပ်လေကျွန်တော်ကိုယ်တိုင်းဒီ Facebook တွေအကုန်လုံးပုံနေခဲ့တာဟုတ်လားအဲ့ဒါကို88အပြောင်းပါနောက်တက်လာတဲ့ညီဒါတော့တက်မလို့မဟုတ်ဘူးကျွန်တော်အရသာပဲ तू မပြောတာဘူးတော် तू မသိဘူးဘာလို့သူကျွန်တော်ကလည်းရှိမိနှုတ်မိတာဘူးမပြောတတ်တော့အဲ့ဒီဟာကိုပါမတော့ပါမပြောတော့88နောက်ပိုင်းမှာတိုင်းပြည်သားစကားသင်ဖို့ရှိမရဖြစ်သွား
ဆရာခုနပြောလဲဆိုရင်เนาะကျွန်တော်တို့
เนาะဟုတ်တယ်ဟုတ်တယ်
ကုလားတန်းမှာ
ကုလားတန်းအောက်ဆင့်ခေါ်တော့ဗောဗျာသူကကုလားတန်းအောက်ဆင့်ဆိုတာသူငယ်တန်းပထမတန်းတူတူတည်းရတယ်ပြီးတော့မှတက်ကြရန်ဆုံးရတာမူလအချက်စင်လို့ခေါ်တယ်ဒါတော့ဟိုပညာရေးစကားပေါ့ဗျအဲ့တော့သင်ဝင်ပေးထားတယ
်တော်ရရှင်များခင်ဗျာဒါကတော့တမိုင်းကြောင်းဖြစ်ပါတယ်ဒိုင်းသားဘာသာစကားနဲ့ပတ်သက်ပြီးဒုတိယစဉ်းစားစရာကတော့ကလေးငယ်တွေကိုဘာသာစကားအများအပြားသင်လို့ရပါမလားဆိုတဲ့အချက်ပါပဲဆရာနဲ့ကျွန်တော်အခုလိုဆွေးနွေးကြကြပါတယ်
ဘောကတော့အခုသူကအခုသူငင်းနေတာသူအကြောင်းရှိတယ်။ဘာလို့ကြည့်လဲဆိုတော့အင်္ဂလိပ်စာလည်းသင်ရမယ်။မြန်မာစာလည်းသင်ရမယ်။တိုင်းရင်းစာလည်းသင်ရမယ်။ဆိုတော့သုံးခုဆိုတော့ခရီးကြီးများဝင်ပြီးနေမလားလို့ဆိုတော့အမြင်နဲ့သူကငင်းနေတာ
။ဆွေးနွေးနေကြ
။ဆွေးနွေးနေကြတာလေ။ကိုယ်တိုင်သူအပြည့်မတင်ပါဘူး
။ဒါပါတော့
သို့သောသူကျွန်တော်မေးပညာရှင်နဲ့မေးခလေးကသင်လို့ရတယ်။သင်နေတဲ့ဆရာရှင်သင်နေတဲ့ပစ္စည်းလည်းရှိတယ်။ဆိုခလေးကရတယ
်။ဆရာတို့အဲ့ဒီခေတ်တုန်းကပေါ့
မှန်တယ
်တိုင်းသားဘာသာစကားတွေကိုသင်နိုင်တဲ့ဆရာတွေပေါ့
ဟုတ်တယ်
ဖြစ်ပေါ်လာအောင်ဆရာတို့ဘယ်လိုစောင့်ရခဲ့လဲ
အဲ့ဒီတုန်းကတိုင်းသားဖွံ့ဖြိုးရေးတိတ်ပါမှာကျွန်တော်မွေးတဲ့ကလေးတွေဒါခင်ဗျားလေးသိတယ်တိုင်းစကား
အဲ့ဒီကနေလေ့ကျင့်ပေးလိုက်တဲ့
64မှာဖွင့်လာ
အ
ဲ့ဒီမှာလေ့ကျင့်ပေးတဲ့ဆရာမတွေကသူတို့နေကိုသူတို့ပြန်ခိုင်းတယ်သို့တော်သူတို့တလန့်ရှိအောင်တော်တော်ကြာလာတော့ဒီမှာပြန်တက်နောက်ရတုတူပေးနောက်သူတို့ပါတီရောက်သွားကောင်းစီရောက်သွားအခုဆွတ်လို့ရပါဘူးအများကြီးပါလာတယ်အဲ့ဒီကကြည့်တောင်းတာတွေအခုတိုင်းပြန်မှုတွေဖြစ်ကုန်ပြီဆိုလိုတဲ့သဘောကအဲ့ဒီလိုကျွန်တော်မွေးရမယ်ဒါတခုနောက်တစ်ခုပညာရေးကောလေးလို့ခေါ်ရအခုဆရာတတ်တင်ပေါ်ရအဲ့ဆရာတတ်တင်ကြောင်းမှလည်းဒီလိုတန်းတွေဒီလိုတင်ပေးရမယ်ဆိုတော့စီစဉ်ပြလိုက်တယ်အတိပဲရတော့ကရင်ရှိတာဟုတ်ဗျာကရင်ဆရာကရင်ပြန်တင်မွန်ကလည်းမွန်ပြန်တင်နော
်တကယ်လို့အဲ့ဒီတော်တော်လေးမကပဲနေတိုင်းသားတွေက
သင်ချင်တဲ့ပတ်ဆိုရင်သ
င်ချင်တဲ့ပတ်ဆို
ရင်သင်ချင်ချောဆိုတင်ဒါတော့ခုနကဟိုကျောင်းချိန်မှာတော့မဟုတ်ဘူးဗျာဒါသူကတော့လည်
းဘာကြောင့်
တက်ကြလို့မလို့ပေါ့
ဘာကြောင့်အချောင်းချင်းမှမဟုတ်ပဲနဲ့အဲ့ဒီကြတော့
အဲ့ဒါကြောင့်ကျွန်တော်ခင်ဗျာရှင်းပြ
အချောင်းပြချက်ကပါ
အချောင်းပြချက်ကဘာလဲဆိုတော့ခင်ဗျာဒီတက်ကဆရာလည်းမရှိဘူးဒါကခင်ဗျာဒီအမှန်တမ်းပြောလို့ရှိရင်ဆရာလည်းမရှိဘူးဆရာအတတ်တင်ကျောင်းမှာကိုဒီဆရာတွေကို train လုပ်လို့ရမှာမရှိဘူးဒါနံပါတ်ဆရာမရှိဘူးနော်အဲ့ဒီအတန်းတွေကိုသင်ဖို့ကအပြင်ကလူခေါ်ပြီးတော့ပဲသင်ရမယ်အတိပဲအပြင်ကလူပဲခေါ်သင်ရမယ်နောက်တစ်ခုကဘာပဲပြောကျွန်တော်အတွင်းတင်ရိုးကိုရင်ကတော်တော်များလာပြီတော်တော်များလာပြီဘာလို့ခင်ဗျာအင်္ဂလိပ်စာရဲ့နေရာကြီးရုံးမော်လဲတော်တော်လေးယူလာတယ်ခင်ဗျာကျွန်တော်သိအောင်ပြောမယ်57မှာငါးရန်အစားပြီးအင်္ဂလိပ်စာတင်တယ်ကျွန်တော်89မှာညွှန်ကြိုးပြော87မှာဦးနေဝင်းကအင်္ဂလိပ်စာကိုပြန်ရအစားတင်မှာခိုင်းလို့ကျွန်တော်သိရတယ်ဆိုလိုတာအင်္ဂလိပ်စာကိုသူကတော်တော်လေးဖိခိုင်းနေတယ်ဒါခင်ဗျာလည်းသိသိတယ်လေဖိခိုင်းတော့အင်္ဂလိပ်စာကလည်းအချိန်တော်တော်ယူတယ
်တော်တော်ရှင်းများခင်ဗျာတိုင်းသားဘာသာစကားသင်ကြားရင်းနဲ့ပတ်သက်ပြီးစဉ်းစားစရာတက်တဲ့အချက်ကတော့အင်္ဂလိပ်စာအပြင်တိုင်းသားဘာသာစကားတွေထဲကဆက်သွယ်ရေးဘာသာစကားအဖြစ်မြန်မာစာကိုသင်မလားတိုင်းသားဘာသာစကားတစ်ရပ်ကိုသင်မလားဆိုတာကလည်းစဉ်းစားစရာပါဆရာကပညာရေးမူဝါဒအဲ့ဒီအောက်မှာဘာသာစကားမူဝါဒပြီးတော့ပညာရေးဥပဒေအဆက်အဆက်ကိုအခုလိုဆက်လက်ဆွေးနွေးပါသေးတယ်
နော်ကဲဆက်ကြည့်မြန်မာစာလေးကုစားလေးပါသူလည်းကောင်းမွန်နေရမှာနော်တိုင်းရင်းစာတိုင်းရင်းစာဒီမဲ့ဟိုခင်ဗျားရိုးလေးပြောမယ်နော်ဒါခင်ဗျားဘာမှမျက်စိမလင်းနဲ့ကျွန်တော်ချင်းရောက်တော့ချင်းကလူတွေပြောတယ်ချင်းစာတင်ပါအဲ့သူချင်းကိုမီယောင်းအင်စထရက်ရှင်းလုပ်နေလောက်မရှိဘူးဘာလို့ဆိုကျိုးတို့ကြီးဒါလည်းစီခြံနာနေတာအဲ့ဒါလည်းအများကြီးဘူးဗျကျွန်တော်ပြောတယ်ကျွန်တော်မိမာကရင်မကျွန်တော်ကချင်းကျွန်တော်နောက်ဘောတော့မြန်မာလိုပုတ်ပုတ်ယူရပါလေဆရာတဲ့အဲ့တော့တိတ်မလုပ်ပါနဲ့တဲ့ထို့အတူပဲကျင်တော့ခေတ်ရောက်ဆက်ကလည်းပြောပါလေဆိုတော့တော့ဟိုရင်ကျင်းမှုအရာနော်ရင်ကျင်းမှုရဘာသာစကားအရာထိမ့်သိမ့်ပြရမှာတော့မှန်တယ်ဆိုတော့နေရာတစ်ခုအထိပဲပေါ့ဗျာနေရာတစ်ခုအချင်းတစ်ခုအထိရုရှားမှာလို့မီဒောင်းအစ်ဆော်ရှင်တော့မမရဘူးသူတို့ကတော့သူတို့ ပြည်နေတဲ့သူတို့ခြေရန်ကြည့်ပေါ်ပြသူတို့စာအုပ်တွေကသူတို့ဘာသာစကားနေဖြစ်နေတယ်ဆိုတော့သူက80လောက်ရောက်တော့သွားပြီဘုရားအနှစ်ပေါင်
းလေတိုင်းသားတွေက
မှန်ပါတယ
်သူတို့ဘာသာစကားနဲ့ပဲ
တင်ပြရစီလို့
စကားတွေသိရမယ်ဆိုလို့ရှိရင်ကော
အခုအခုခွင့်ပြုရပါပါကျွန်တော်ဆိုတာဘာလို့ကျွန်တော်66တုန်းကခွင့်ပြုခဲ့တာပဲကျွန်တော်ခင်ရခင်ရကပြောပြီလေမူလတော်အောက်စင်တီခွင့်ပြုတို့တော့ဒါခွင့်ပြုတာပဲပြောတာဆရာရှာရအောင်မယ်နောက် textbook တွေပြန်ရဲအောင်မယ
်ဒါလက်တွေ့အခက်အခဲတွေတော့ရှိတာပေါ့လေ
ရှိတာပေါ့ရှိတာပေါ့ရှိတာပေါ့နော်ဒါပေါ့ဒါပေါ့မူအားဖြင့်တော့ခွင့်ပြုရမှာပေါ့ညာ
တို့ခွင့်ပြုတာကရင်းမှုရောမြန်မာဘာသာစကားဒီရုံးသုံးဘာသာစကားဖြစ်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်တိုင်ကိုသွားပြီးတော့ပဋိပက္ခမဖြစ်နိုင်ဘူးလား
ဒီလိုပြခင်ဗျားကိုကျွန်တော်ကပြည်အရေးစကားနဲ့ပြောမယ် language policy ချချားကွာ education policy ခင်ဗျာမပြောဘူးเนาะ education policy ကိုပြန်ချရမယ်ခင်ဗျာအခုဥပဒေချမယ်ဆိုရင် education policy ကိုအရင်ချရမှာဘယ်လို policy မျိုးလဲခေါင်းက64ရကျွန်တော်ချခဲ့ပြီ66ကလည်းချခဲ့ပြီကျွန်တော်ကိုယ်လေးပါတယ်လေဆမီနာခေါ်ပြီးတော့ဆမီနာဆိုတက်သွားဆရာတွေရောအပြင်ကလူတွေရောခေါ်ပြီးတော့ချခဲ့ပြီဟိုမှားတာလေးရှိမှမှန်တယ်လေးရှိမှာလေဒါတော့အချုပ်ပြောတော့အဲ့ဒီလိုပဲ policy ကကျွန်တော်ပြန်ချရမယ် education policyအဲ့ဒီအောက်မှာ language policy ဆိုချာမယ် language policy မှာလည်းနှစ်ခုခွဲချာမယ်ဒီမြန်မာစာနဲ့ပတ်သက်တဲ့ policy Burmese language policy ပြီးတော့ foreign language policy foreign language မှာလည်းတခြားစဉ်းစားရမယ် foreign language ကအခုကကျွန်တော်ကအင်္ဂလိပ်စာထားတာဟုတ်ပြီဥပမာဘီယူလိုမျိုးထားဖို့မကောင်းဘူးလား။အိုးကျွန်တော်ဥပမာပြောတာပါ။ဥပမာပြောထားဖို့ပြောတာမဟုတ်ဘူ
း
။ဆိုလိုတဲ့သဘောက language policy ဆိုချာလိမ့်မယ်။နော်ချတဲ့ခါကျတော့ကျွန်တော်ကအင်္ဂလိပ်စာကိုဘလောက်ထိတောင်းအောင်သင်မလဲ။ကျွန်တော်ပြောမယ်။ဥတ္တမောင်ဆန်ကျွန်တော်ကပညာရေးသမားကျွန်တော်သိတယ်။၃ခုရှိရတယ်။ The right policy ဒါချရတယ
်။မကနဲ့မူဝါဒ။
အမှန်ရှိရတယ်။ဒါတော့ခင်ဗျာမရှိဘဲနဲ့ရန်တုတ်ကြည့်ရတော့မရဘူးတော့ the right policy and the right interpretation policy ဟိရတကား interpretation မှာလည်း right in interpretation ရှိရပြီးတော့ the right person တောင်းသင်နိုင်တဲ့ဆရာရှိရတယ်
မူဝါဒရဲ့မူဝါဒကိုအတိတ်ပဲကောက်ယူတာလည်းမှန်မယ
်မှန်ကန်စွာပုံစွာမယ်ပြီးတော့မှန်ကန်တော့အဲ့ဒီဆရာနဲ့တည်သိရမယ်အဲ့ဒါမရှိလို့ကျွန်တော်ကအင်္ဂလိပ်စာမတတ်တာ right version ဆိုတာright method ပါပါတာဗောဗျာအင်္ဂလိပ်စာဘယ်လိုသင်ရမလဲဆိုရင်ဤရှိပါတယ်ပြီးတော့ for what purpose ဒါဘာအတွက်သင်တာလဲအင်္ဂလိပ်စာဟုတ်ဒါ basic မှာဘယ်တန်းတည်းကဘာအတွက်လဲ
ဒါပမာစာကိုသင်တာလဲ
အဲ့ဒီဒီဒီဒီတို့ရယူပါမှာ
တိုင်းသားဘာသာစကားကိုလဲဒီလိုသင်တာ
တိုင်းသားဆိုတော့အမှားခင်ဗျာစဉ်းစားကြည့်
တိုင်းလို့စဉ်းစားတဲ့အခါမှာတိုင်းသား
ပြီးတော့
ဘာသာစကားကျွမ်းကျင်တဲ့သူတွေမှာပါတယ
်ပါပါမယ်ဒီမှာ language policy ချတဲ့အခါမှာ language ကိုကျွန်တော်မြန်မာစာပဲပြောမယ်နော်ခင်ဗျအင်္ဂလိပ်စာခဏထားမြန်မာစာကိုမြန်မာကိုသင်တာနဲ့ဒီမှာမြန်မာစာကိုတန်ယူမှစာသင်တယ်မတူဘူးလေဟုတ်နော် language အပြင် culture ကပါပါသေးတယ် culture လည်းအတိုင်းအတာတစ်ခုအထိရတော့သူ culture ကိုသူအားပေးရမယ်သို့သော်ဒီမှာကျွန်တော်ခင်ဗျားကိုပြောမယ်နော်မြန်မာစာဒီအင်္ဂလိပ်လိုပြောရင် common communication CC common communication for the whole union
တော်ရရှင်များခင်ဗျာအငိမ့်စားအခြေခံပညာညွှန်ကြားမှုချုပ်ဆရာဦးသောဦးဖြစ်ပါတယ်ကျွန်တော်တမောင်တန်ပ
ါဒါကတော့ဦးတမောင်တန်တင်ဆက်နေကြဒီမိုကရေစီခီးစဉ်ကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်မကြခင်မှာဒုတိယနိုင်ဝဲအစီအစဉ်တွေကိုတင်ဆက်တဲ့အခါမှာတော့မြမပြည်ရင်းသတင်းမီဒီယာသူယုံကြည်ရနဲ့ဘလော့ဂါအစီအစဉ်တွေကိုနောက်ဆုံးရသတင်းတွေပြီးမှနားဆင်ကြဖို့ရှိပါတယ်။ VOE မြန်မာပိုင်းကနေပြီးတော့တင်ဆက်နေကြအစီအစဉ်တွေကို VOE burmese@voenews.com ဆိုတဲ့ဒီအင်တာနက်ကနေပြီးတော့လည်းကြည့်ရှုနားဆင်လို့ရပါတယ်ရှင်။
ဒီဝေးမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း9နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ24320နဲ့လိုင်းလံမီတာ190တို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီခွဲအထိလိုင်းဒို16 19နဲ့24မီတာတွေမှပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25 32အပြင် ိုင်းလမ်းမီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကို9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းလိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို www.voanews.com/burmese မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်တော်ရှင်များမင်္ဂလာပါရှင် VOA မြန်မာပိုင်းကစက်တင်ဘာလ16ရက်တနင်္ဂနွေညနေခင်းအစီအစဉ်တွေကိုလိုင်းနိုမီတာ16 kHz 1853ညလိုင်းနိုမီတာ19 kHz 15115လိုင်းနိုမီတာ25 kHz 11965တို့ကနေဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအရင်ဆုံးကြားကြရဖို့ရှိပါတယ်သတင်းတွေနောက်ပိုင်းအပတ်စဉ်ကဏ္ဍတွေကမြန်မာသတင်းမီဒီယာမြင်ကွင်းနဲ့သူယုံကြည်ရာအစီအစဉ်မှာတော့ American နိုင်ငံကိုရောက်ရှိနေတဲ့ blogger နေဖုံးလက်က
ယုံကြည်မှုဆိုတာမျိုးကအလုံးနဲ့တိစောက်ယူရတာလို့မြင်တယ်အလုပ်တွေလုပ်ရင်းနဲ့မိမိကိုယ်မိမိယုံကြည်မှုတွေတိုးလာနိုင်တယ်လို့အခြားသူတွေနဲ့ယုံကြည်မှုတိစောက်ခြင်းတဲ့အခါမှာလဲအလုပ်တွေများများတွဲလို့ရင်းနဲ့အပြန်အလှန်ယုံကြည်မှုတွေရလာနိုင်တယ်လို့ယူဆတယ
်ကျွန်တော်သူယုံကြည်ရာကိုပြောပြမယ်အပြင်ချက်နှီးပြုံနှီးတွေကိုတင်ပြနေတဲ့ hotel စဖို့မှုတယောက်အကြောင်းကို blogger ကဏ္ဍကနေတင်ဆက်ပေးဖို့လဲရှိပါတယ်ရှင်အခုရင်ဆုံးတော့ဒီညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့မန္တနာချမ်းတို့ကပြောပြပေးကြပါအောင်မယ်ရှင
်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုသွားဖို့အတွက်ဒီကနေ့မှဒီရန်ကုန်လေစိတ်ကနေပြီးတော့မကြခင်အချိန်အတွင်းမှာထွက်ခွာဖို့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုခီးစဉ်အတွင်းမှာတော့ဂုံးဆောင်စုတွေကိုလက်ခံယူဖို့အပြင်အမေရိကန်အစိုးရဘိုင်းနဲ့ဒီလွှတ်တော်ဘိုင်းကနိုင်ငံရေးခေါင်းဆောင်တွေကိုတွေ့ဆုံဖို့ရှိပါတယ်။နေကျေကျုပ်ကနေလွတ်မြောက်ပြီးတဲ့နောက်ပိုင်းပထမဆုံးကြိမ်လာရောက်မဲ့ American ခီးစဉ်အတွင်းမှာတော့ American ပြည်ထောင်စုကဒီလွှတ်တော်ကချီးမြှင့်ခဲ့တဲ့ရပ်သားတွေအတွက်အမြင့်ဆုံးစု Congressional Gold Medal စုကိုဒီ Washington DC က American လွှတ်တော်မှာအခမ်းအနားနဲ့လက်ခံယူမှာဖြစ်တဲ့အပြင် American သမ္မတ Barack Obama နဲ့လည်းဒေါ်ဆန်းစုကြည်တွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒေါ်ဆန်းစုကြည်ရဲ့အခု American ခီးစဉ်ဟာနေကျေကျုပ်ကြာပြီးတဲ့နောက်ပိုင်းအနောက်နိုင်ငံတွေကိုခီးထွက်ခွာတဲ့ဒုတိယအကြိမ်မြောက်ခီးဖြစ်ပါတယ်။ပထမတစ်ကြိမ်တုန်းကတော့1992ခုနှစ်နိုဘယ်ညင်းညင်းစုကိုကိုရိုင်းလက်ခံယူတဲ့ဥရောပခီးစဉ်ဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အတွက်မှာတော့အမေရိကန်လွှတ်တော်နဲ့တက္ကသိုလ်တွေနောက်ပြည်ပရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံရမှာတော့တိုင်းပြည်တွင်းကအပြောင်းအလဲတွေနဲ့ပတ်သက်လို့သူရဲ့ကိုပိုင်သုံးသပ်ချက်တွေကိုပြောဆိုလိမ့်မယ်လို့မျှော်လင့်ထားကြပါတယ်။အမေရိကန်ကွန်ဂရက်လွှတ်တော်ကနေပြီးတော့ချီးမြှင့်တဲ့ရွှေတစိမ့်စုအပြင်အေရှားဆိုဆိုက်တီကနေပြီးတော့ချီးမြှင့်တဲ့ဂုံးလူဆောင်စုနောက်နယူးယောက်မှာရှိတဲ့ Atlantic Council ရဲ့ကမ္ဘာနိုင်ငံသားစုတွေကိုလက်ခံရယူသွားမှာဖြစ်တဲ့အပြင်Yale, Harvard နဲ့ Kentucky ပြည်နယ် Louisville တက္ကသိုလ်တွေကိုသွားပြီးတော့စကားပြောမှလည်းဖြစ်ပါတယ်။ American ပြည်ထောင်စုခီးစဉ်ဟာသတင်းနှစ်ပတ်ကျော်ကြာမြင့်မယ်လို့လည်းသိရပါတယ်ခင်
ဗျ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည် American ပြည်ထောင်စုကိုလာရောက်မဲ့တစ်ချိန်တည်းမှာပဲမြန်မာသမ္မတဦးသိန်းစိန်ဟာလည်း New York မြို့ကကုလသမဂ္ဂရုံးချုပ်မှာကျင်းပမယ့်အထွေထွေညီလာခံကိုတက်ရောက်ဖို့ American ပြည်ထောင်စုကိုမကြာခင်လာရောက်ဖို့ရှိနေပါတယ်။မကြာသေးခင်ကပဲ American သမ္မတ Barack Obama ရဲ့အမိန့်နဲ့သမ္မတဦးသိန်းစိန်အပါအဝင်မြန်မာခေါင်းဆောင်တချို့ကိုအရင်ကပြည်ဝင်ခွင့်ပိတ်ပင်ထားတာကိုပြန်ရုပ်ထားတာကြောင့်ဒီသမ္မတဦးသိန်းစိန်အနေနဲ့နယူးယောက်အပြင်အမေရိကန်အစိုးရရုံးဆိုင်ရာဝါရှင်တန် DC ကိုပါလာရောက်နိုင်ဖို့အခွင့်အလမ်းပွင့်သွားပါတယ်။ဒါပေမဲ့ဝါရှင်တန် DC ကိုလာရောက်ဖို့ရှိမရှိတော့အတိအကျမသိရသေးပါဘူး။ပြည်ပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကတိပြုထားတဲ့မြန်မာသမ္မတရဲ့ခီးစဉ်အပေါ်ဒေါအောင်ဆန်းစုကြည်ရဲ့ကြော်ကြားမှုကအရေးမိုးနေမလားစမ်းစစ်သုံးသပ်သူတွေရှိပါတယ်။အခုခီးစဉ်အတွင်းမှာပဲအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေကိုထပ်မံလျှော့ပေါက်မှုတွေကိုကြေညာကောင်းကြေညာနိုင်တယ်လို့လည်းဩစတြေးလျနိုင်ငံမက်ကွာရီတက္ကသိုလ်ကပါမောက်ခရှောင်းတန်ကပြောပါတယ်။သမ္မတဦးသိန်းစိန်ဟာအမေရိကန်ပြည်ထောင်စုကိုမလာရောက်ခင်စက်တင်ဘာလ19ရက်နေ့မှာတော့တရုတ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။၃ရက်ကြာမဲ့တရုတ်နိုင်ငံခီးစဉ်ဟာအဓိကအားဖြင့်တော့နန်းနင်းမှာပြုလုပ်မဲ့အာဆီယံတရုတ်ကုန်စည်ပြပွဲကိုတက်ရောက်ဖို့ဖြစ်ပါတယ်။အဲ့ဒီကုန်စည်ပြပွဲကိုတော့တရုတ်နိုင်ငံရင်းမှာသတင်းပတ်အနေနဲ့ကြာပျောက်ဆုံးနေတာကြောင့်နိုင်ငံတကာသတင်းတွေမှာလူပြောများနေတဲ့အနာဂတ်တရုတ်ခေါင်းဆောင်ဖြစ်လာနိုင်သူရှီကျင်းပင်လည်းတက်ရောက်မှာဖြစ်ပါတယ်
။အခုလိုမြန်မာသတင်းတွေပြီးတဲ့ခါကျတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဆက်ပါဦးမယ်။ဆူဒန်နဲ့တူနီးရှားမှာရှိတဲ့အမေရိကန်တိုင်ယုံတွေကတိုင်ယုံဝန်ထမ်းမိသားစုတွေနဲ့တိုင်ယုံမှာမရှိမဖြစ်သူကလွဲလို့ဝန်ထမ်းအားလုံးအဲ့ဒီတိုင်ယုံအဲ့ဒီနိုင်ငံတွေကနေပြီးတော့ပြန်လည်ထွက်ခွာကြဖို့အမေရိကန်ပြည်ထောင်စုကညွှန်ကြားထားပါတယ်။အဲ့ဒီနိုင်ငံစလုံးမှာအမေရိကန်စန့်ကျင်ရေးအကြမ်းဖက်မှုတွေအရှိန်မြင့်လာတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ခီးသွွာလာရမှာလဲသတိထားကြဖို့အမေရိကန်နိုင်ငံကြီးထတာကနိုင်ငံသားတွေကိုသတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုကရိုက်ကူးထုတ်လုပ်တဲ့ဒီမွတ်စလင်စန့်ကျင်ရေးဗီဒီယိုရုပ်ရှင်ကအင်တာနက်မှာတက်လာတာကြောင့်အရှိလေပိုင်းနဲ့ကမ္ဘာတစ်ဖက်မှာအမေရိကန်စန့်ကျင်ရေးဆန္ဒပြမှုတွေနဲ့အကြမ်းဖက်မှုတွေဖြစ်လာခဲ့ပါတယ်။ဒီရုပ်ရှင်ကရိုက်ကူးထုတ်လုပ်တယ်လို့ဆွဆွဲခံရသူကတော့အခုကယ်လီဖိုးနီးယားမှာရှိတဲ့အမေရိကန်အာဏာပိုင်တွေကစနေနေ့တုန်းကခေါ်ယူမေးမြန်းနေပါတယ်။
အချို့မွတ်စလင်နိုင်ငံတွေမှာတော့ဒီကနေ့စနေနေ့မှာခြေနေတွေပြန်လည်ငြိမ်သက်နေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကတော့လစ်ဗျားမှာဆန္ဒပြအကြမ်းဖက်မှုတွေကြောင့်လစ်ဗျားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးခရစ်စတိုဖာစတီဗန်စ်နဲ့အမေရိကန်ဝန်ထမ်း၃ဦးအဲဒီမှာတပ်ဖြတ်ခံရပါတယ်။အဲဒီနောက်ဆန္ဒပြသူတွေလည်းသေဆုံးတာတွေရှိခဲ့ပါတယ်။ယီမန်မှာရှိတဲ့အယ်ကိုင်ဒါအဖွဲ့ကတော့ဒီအမေရိကန်တပ်ရုံးတွေကိုအကြမ်းဖက်တိုက်ခိုက်ကြဖို့ဆိုပြီးတော့လှုံ့ဆော်နေပါတယ်။ဆူဒန်နိုင်ငံမှာတော့ကာတူမြို့မှာဆူဒန်ရဲတပ်ဖွဲ့တွေဒီကနေ့မနေ့ကစနေနေ့မှာကင်းလက်စောင့်ကြနေပါတယ်။အဲဒီမှာတော့ဒီတနေ့တုန်းကဗြိတိန်၊ဂျာမန်နဲ့အမေရိကန်တန်ယုံတွေကိုကြမ်းဖက်တိုက်ခိုက်တာတွေရှိခဲ့ပါတယ်။တန်ယုံတွေကိုအကာအကွယ်ပေးဖို့အတွက်အမေရိကန်ကနေပြီးတော့သူ့ရဲ့မရင်းတပ်သားတွေဆစ်လွတ်မယ်ဆိုတဲ့ပြစ်ဒဏ်ရခံချက်ကိုတော့ဆူဒန်နိုင်ငံရဲ့ဝန်ကြီးကညှင်းပယ်ထားပါတယ်။တူနီရှားနိုင်ငံမှာတော့အခုလိုကြမ်းဖက်မှုတွေကိုတူနီရှားနိုင်ငံရဲ့ဝန်ကြီးကရှုံချပြီးတော့တန်ယုံတွေကိုတော့သူတို့အကာအကွယ်ပေးသွားမယ်လို့ဆိုပါတယ်။ဒီကျနေငါမှာတော့ဆနာပြမှုတွေဖြစ်ပြီးတော့ရဲနဲ့အထီးကျုံဖြစ်တာကြောင့်ဆနာပြသူတူတည်ဆုံခဲ့ပါတယ်
။ဒါစင်နဲ့ချီတဲ့အမျိုးသမီးအရာရှိလောင်းတွေဘလက်ကာယာပြုကျင့်ခံရတယ်လို့အတိုင်တော်ခံနေရတဲ့အမေရိကန်လေတဲ့အခြေခံလေးကျင့်ရေးတင်နန်းကြောင်းတစ်ကြောင်းမှာအမျိုးသမီးတက်မှုတယောက်ကိုကြောင်းကြီးတာဝန်ပေးရလိုက်ပါတယ်။တက်ဆက်စ်ပြည်နယ်ဆန်အန်တိုနီယိုမြို့မှာရှိတဲ့လက်ကလန်လေတဲ့စခန်းအမှတ်939လေးကျင့်ရေးတင်နန်းကြောင်းကိုဘူမူကြီးဒေဘရာလစ်တစ်ကတာဝန်ယူအုပ်ချုပ်ရမှာဖြစ်ပါတယ်။ဘူမူကြီးဒေဘရာလစ်တစ်ဟာလောလောဆယ်ဆန်အန်တိုနီယိုမြို့မှာရှိတဲ့ရန်ဒော့ဖ်လေဒါစကန်ပြုပြင်ထိန်းသိမ်းရေးဌာနအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။အမှတ်939လေးကျင့်ရေးတင်နန်းကြောင်းမှာတင်နန်းသူ31ယောက်ထက်မနည်းကိုမရင်းကျင့်တာကနေအိမ်နောင်ရေးဖောက်ပြန်ကြတာအဆုံးကျူးလွန်ခဲ့တယ်လို့အတိုင်ခံထားရသူအမျိုးသားတင်နန်းနီးပြ12ယောက်ကိုစစ်ဆေးမေးမြန်းခဲ့ပါတယ်။
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီအထိ16kHz 1653ည19kHz 1515နဲ့25kHz 1765တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်တရုတ်နိုင်ငံထဲမှာဂျပန်ဆန့်ကျင်ဆန္ဒပြမှုတွေဒုတိယနေ့ဖြစ်နေဒီကနေ့တင်းကုန်နေမှာဆက်ဖြစ်နေတာမလို့တရုတ်နိုင်ငံတွင်းမှာရှိနေတဲ့ဂျပန်နိုင်ငံသားတွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုအကာအကွယ်ပေးဖို့အတွက်ဂျပန်ဝန်ကြီးချုပ်ယိုဟိရှိကိုနိုဒါကတရုတ်နိုင်ငံကိုတိုက်တွန်းတောင်းဆိုပါတယ်ဒီအရှိတရုတ်ပင်လယ်ဘက်ကနှစ်နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုကိုဂျပန်ဘက်ကနေပြီးတော့လုံးဝထိန်းချုပ်ဖို့ဆောင်ရွက်နေမှုအပေါ်မှာတရုတ်နိုင်ငံတွင်းဂျပန်ဆန့်ကျင်ဆန္ဒပြမှုတွေဖြစ်လာတာပါစနေနေ့လုံကတော့ဘေကျင်းကဂျပန်တန်ယုံရှိမှာထောင်နဲ့ချီတဲ့တရုတ်နိုင်ငံသားတွေစုဝေးဆန္ဒပြပါတယ်ဆန္ဒပြသူတွေဟာဒီဂဲရီနဲ့ပြစ်ပေါက်ပြီးတော့ဂျပန်အလံကိုလည်းမိရှို့ပြီးတော့ဆန္ဒပြပါတယ်စနပြမှုဟာတရုတ်ကအခြားမျိုးတွေစီကိုလည်းကူးဆက်လို့သွားပါတယ်။အငင်းပွားနေတဲ့ကျွန်းစုတွေကမြေပိုင်ရှင်ဖြစ်သူထံကနေပြီးတော့ဂျပန်ဆွေးရကနေပြီးတော့မြေတွေဝယ်ယူလိုက်တာကြောင့်အခုလိုတရုတ်ဘက်ကနေပြီးတော့မကြည်မနက်ဖြစ်သွားတာပါ။အခုလိုဝယ်ယူတာဟာတရားမဝင်မနဲ့ဒီမြေဟာသူတို့ရဲ့ပိုင်နက်တွေဖြစ်တယ်လို့တရုတ်ကနေပြီးတော့ခိုင်မာပြောနေပါတယ်။တရုတ်ကဒါယိုယုလို့ခေါ်ပြီးတော့ဂျပန်ဘက်ကဆန်ကတ်ကုလို့ခေါ်တဲ့အဲ့ဒီကျွန်းစုအနီးရေနဲ့ရေနံနိမိတ်ကိုလည်းတရုတ်ဘက်ကနေပြီးတော့စူဆန်ရေးတင်မော6ဆင်းတောက်ကြနေကဆင်လွှတ်လိုက်တာကြောင့်နှစ်ဖက်တင်းမာမှုတွေကပိုပြီးတော့ကြီးထွားခဲ့ပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံကခမာနီထိပ်တန်းခေါင်းဆောင်ဟောင်းတယောက်ဟာကျန်းမာရေးအခြေအနေအရစစ်ခုံရုံးမှာတရားရင်ဆိုင်နိုင်ခြင်းမရှိတဲ့အတွက်ထိမ့်သိမ်းထားရကနေလွတ်ပေးလိုက်ပါပြီ။အသက်80အရွယ် EN Thirik ကိုတနင်္ဂနွေနေ့ကချွင်းချက်နဲ့လွတ်ပေးလိုက်တာပါ။ EN Thirik ဟာအယ်ဇိုင်းမာခေါ်မှတ်ညံအားသတိချွတ်ယွင်းတဲ့ရောဂါတစ်ဦးဖြစ်တယ်လို့ဆိုပါရယ်။ခမာနီအစိုးရလက်ထက်1980ပြည့်နှစ်တွေအတွင်းကလူပေါင်းတသန်းခွဲကျော်သေဆုံးရတဲ့အထိရရက်ဆက်ဆက်နှိပ်ကိုခဲ့တဲ့ဒီပြစ်မှုတွေကျူးလွန်ခဲ့ကြလို့နိုင်ငံတကာခုံရုံးကနေတရားစွဲဆိုထားသူတွေထဲမှာဒီ EN Thirik လည်းအပါအဝင်ဖြစ်ပါတယ် EN Thirik ဟာခမာနီအစိုးရလက်ထက်တုန်းကလူမှုရေးရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်သူ့ကိုလွတ်ပေးဖို့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အမှုစွဲဆိုရေးမှုအစိုးရရှေ့နေတွေကတော့အယူခံဝင်ခဲ့ကြပါတယ်ဒီအယူခံမှုကိုကြားနာတဲ့အချိန်ထိEN Thirik ဟာကမ္ဘောဒီးယားနိုင်ငံမှာပဲနေထိုင်ရမှာဖြစ်ပြီးတော့တရားရုံးကအချိန်မီ၍ဆင့်ခေါ်နိုင်ဖို့အတွက်သူပဲနေရာမှာရှိနေတယ်ဆိုတာကိုအာဏာပိုင်တွေကိုသိပေးထားရမှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီညွန်ပေါင်းတပ်ဖွဲ့ဝန်ထမ်း၄ဦးဟာတောင်ပိုင်းအာဖဂန်နစ္စတန်မှာအတွင်းလူရဲ့လက်ချက်နဲ့တင်းဦးနေနေကတပ်ဖြတ်ခံခဲ့ရတယ်လို့အာဖဂန်ကနိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေကပြောပါတယ်။၄ဦးလုံးဟာအမေရိကန်နိုင်ငံသားတွေဖြစ်တယ်လို့ဇဘူးပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။တပ်ဖြတ်သူဟာအာဖဂန်ရဲအယားရှိဖြစ်ပါတယ်။တစ်ဆုံးသူတွေဘယ်သူလဲဆိုတာကိုတော့တိကျထုတ်ဖော်ပြောတာမရှိသေးပါဘူး။တောင်ပိုင်းဟဲလ်မန်ပြည်နယ်ထဲမှာအာဖဂန်ရဲတပ်သား2ဦးကနေပြီးတော့ရုရှားစစ်သား2ဦးကိုပစ်တပ်ပြီးနောက်တနေ့အခုလိုမျိုးတင်းနေနေမှာဒီဖြစ်ပျက်ထပ်ဖြစ်တာပါ။နောက်ချင်းနေတစ်ခုကတော့ဒီတောက်ကြနေတုန်းကအာဖဂန်ကဗြိတိန်စစ်ခြေစစ်ခန်းကိုတိုက်ခိုက်တဲ့သဘုံတွေဟာအမေရိကန်စစ်ယူနီဖောင်းတွေကိုဝစ်ဆင်ပြီးတော့မောင်းပြန်တနတ်တွေဒုံးလက်နက်တွေနောက်အသေးခံဘုံးဆင်ထားတဲ့ကိုကြက်အင်ဂျီတွေသုံးဝစ်ဆင်ထားတယ်လို့ညွန်မောင်းတပ်ဖွဲ့အရာရှိတွေကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာတော့အမေရိကန်မရင်းတပ်သား2ဦးသေဆုံးခဲ့ပါတယ်ခင်ဗျာ
။ Voice of America.
ောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန်ဦးနဲ့မနနာချန်းတို့ကကြေညာပေးခဲ့ကြတာပါရှင်။ခုတော့ပတ်စင်ကဏ္ဍတွေစက်တိုက်ဆိုးသလိုတင်ဆက်တော်မှာမို့ရန်ကုန်ကနေသတင်းတောက်ဒေါ်အိမ်ခိုင်ဦးပေးပို့တဲ့မြမမီဒီယာမြင်ကွင်းအစီအစဉ်ကို VOA ဝိုင်းတော်သားဦးဆန်မိုးကြီးကတင်ပြပေးပါတော့မယ်။
ဒီတစ်ပတ်မှာလဲမြန်မာမီဒီယာမြင်ကွင်းမှာမီဒီယာဥပဒေမရေးဆွဲခင်ဖွဲ့စည်းမဲ့ယာယီမြန်မာနိုင်ငံစာနယ်ဇင်းကောင်စီအကြောင်းမီဒီယာဥပဒေကိုမြန်မာသတင်းသမားတွေကိုယ်တိုင်ရေးဆွဲခွင့်ရတော့မှာလားဆိုတာနဲ့ပုဂ္ဂလိကသတင်းစာတွေထုတ်ဝေခွင့်ရတော့မှာလားဆိုတဲ့အကြောင်းတွေကိုပြောပြကြပါတယ်။မကြာခင်ကပြန်ကြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့ဦးအောင်ကြည်ဟာသတင်းမီဒီယာအဖွဲ့အစည်းတချို့ကိုစက်တင်ဘာလ9ရက်နေ့မှာခေါ်ယူတွေ့ဆုံခဲ့ပါတယ်။အရင်ဝန်ကြီးရေးဆွဲခဲ့တဲ့မီဒီယာဥပဒေကိုပြင်ဆင်ခြင်းနဲ့အကြောင်းပြောပြပြီးတဲ့နောက်တပတ်အတွင်းမှာပဲအခုလိုသတင်းမီဒီယာအဖွဲ့အစည်းတွေကိုခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်။အရင်ဝန်ကြီးရေးဆွဲခဲ့တဲ့မီဒီယာဥပဒေမူကြမ်းမှာတော့သတင်းသမားတွေပါဝင်ခွင့်မရခဲ့လို့မီဒီယာသမားတွေကဝိုင်းဝန်းကန့်ကွက်ခဲ့ကြပါတယ်။အဲ့ဒီမီဒီယာဥပဒေလွှတ်တော်တင်ရေးနှောက်နှေးနေပြီးတော့အရင်လကဖွဲ့စည်းခဲ့တဲ့အမြုပ်တီစာနယ်ဇင်းကောင်စီဆိုတာကလည်းပြဿနာမျိုးစုံနဲ့အသက်မဝင်နိုင်ပဲဆိုင်းငံ့ထားရတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်အစ်စ်တက်လာတဲ့ပြန်ကြားရေးဝန်ကြီးကအခုလိုစာနယ်ဇင်းသမားတွေကိုတွေ့ဆုံပြီးတော့စာနယ်ဇင်းကောင်စီအစ်စ်ဖွဲ့စည်းဖို့ဆွေးနွေးခဲ့တာပါဒီလိုဆွေးနွေးခဲ့ရမှာစာနယ်ဇင်းကောင်စီကိုစက်တင်ဘာလ19ရက်နေ့မှာဖွဲ့စည်းဖို့မျှော်လင့်ထားကြောင်းနဲ့ရထားတဲ့ကောင်စီဝင်တွေတာဝန်တွေကိုပြောပြပြီးတော့သဘောထားတွေမေးမြန်းခဲ့တယ်လို့သိရပါတယ်အခုဒီချိန်ဖွဲ့စည်းမဲ့စာနယ်ဇင်းကောင်စီဟာအရင်စာနယ်ဇင်းကောင်စီထက်တော့အနည်းငယ်ကွာခြားမှုရှိတယ်လို့ပြန်ကြားရေးဝန်ကြီးဦးအောင်ကြည်နဲ့တွေ့ဆုံခဲ့တဲ့မြမစာနယ်ဇင်းတပ်မကကဒေါ်အေးအေးဝင်းက VOA ကိုပြောပါတယ်
အရင်ကစာနယ်ဇင်းကောင်စီနဲ့အခုဟာဘယ်နေရာလေးတွေရှော့ထားတာတွေ့ရလဲဆိုရင်ပထမစာနယ်ဇင်းကောင်စီတုန်းကဒီစာနယ်ဇင်းကောင်စီကဟိုပြည်မှုဆိုင်ရာဥပဒေများနဲ့ဒီသတင်းသမားများကိုအရေးယူရမယ်ဆိုတော့ပိုင်းလေးပါတယ်လေအခုတစ်ခေါက်ပြန်ချပြတဲ့အခါကျတော့အဲ့ဒီအပိုင်းလေးတော့မပါတာတွေ့ရတယ်ဒါပေမဲ့အမှန်တိုင်းပြောရရင်လဲဝင်ကြီးနဲ့သွားတွေ့တဲ့အချိန်လေးမှာဝင်ကြီးကသူကဖိုင်လေးလုတ်ထားတာလေအဲ့ဒါလေးကိုပဲဒါသူ့ရဲ့လုပ်ငန်းလေးတွေကိုပြလိုက်တော့အန်တီတို့ကလည်း photographic memory နဲ့ကြည့်လို့တော့မရတဲ့အခါဟိုကြည့်လို့ရသလောက်သတိရသလောက်အခုပြန်ပြောတာပေါ့နော်မမှတ်ရရတော့အဲ့ဒီအပိုက်မပါလာဘူးဒီပြင်မှုဆိုင်ရာဥပဒေများနဲ့အရေးယူမယ်ဆိုတော့လေဟိုသူတို့ရဲ့တာဝန်ဝတရားများအပိုက်မှာအဲ့ဒါမတွေ့ရဘူးအဲကျန်တဲ့ဟာလေးတွေတော့တွေ့နေရသေးတယ်ဥမာသူတို့ကလည်းဟိုနိုင်ငံဝန်တန်းကဲတို့အာဏာတရားမြည်လားဒီလိုအပိုင်းတို့ဒီစီရင်ခံစားကိုသမရထံတင်ပြရမည်လို့ဒါမျိုးလေးတွေတော့တွေ့တာပေါ့နော်အဲ့ဒါမျိုးလေးတွေတော့ပြုပြင်ပေးပါဒါလေးတွေကတော့မလိုအပ်ဘူးပေါ့ဘာမှအာဏာတရားမြည်ပါလေသိမလိုဘူးလို့ထင်တယ်လေနော်အဲ့ဒီအပိုင်းလေးမျိုးကိုနည်းနည်းဟိုမထည့်ဖို့အကြံပြုကြရတယ
်ယာယီမြန်မာနိုင်ငံစာနယ်ဇင်းကောင်စီမှအဖွဲ့ဝင်30ရာထားထားတယ်လို့သိရပါတယ်အဲ့ဒီထဲမှာဥပဒေပညာရှင်စီးပွားရေးပညာရှင်သတင်းဂျာနယ်လိုက်ပိုင်းရှင်ထုတ်ဝေသူတွေနဲ့သတင်းမီဒီယာအဖွဲ့အစည်း၃ခုကိုကိုစားပြုတဲ့သူတွေပါဝင်တယ်လို့သိရပါတယ်။ဒီကောင်စီဟာသတင်းသမားတွေလိုက်နာရမယ့်ကျင့်ဝတ်ရေးဆွဲဖို့ပုံနှိပ်မီဒီယာဥပဒေနဲ့ပတ်သက်ပြီးတော့ပါဝင်ရေးဆွဲအကြံဉာဏ်ပေးဖို့ဆိုတာတွေကိုအဓိကတာဝန်ယူရမယ်လို့လည်းသိရပါတယ်။သတင်းသမားတွေလိုက်နာရမယ့်ကျင့်ဝတ်တွေအတီးပြုတ်ပြီးတဲ့နောက်မှာတော့နိုင်စင်ထုတ်သတင်းစာတွေထွက်ရှိလာနိုင်မယ်လို့ဝန်ကြီးနဲ့တွားတွေ့ရမှာပါဝင်ခဲ့တဲ့မြန်မာဂျာနယ်လစ်ကွန်ရက်ကကော်မတီဝင်မတ်တင်စာဇော်ကပြောပါတယ်။အခုသတင်းပတ်ကုံရက်ပိုင်းမှာတော့မြန်မာစာနယ်ဇင်းကောင်စီဖွဲ့စည်းဖို့အတွက်ရထားသူတွေစီကိုအကြောင်းကြားတဲ့ဖိတ်စာတွေရရှိနေပြီလို့သိရပါတယ်။အခုလိုစာနယ်ဇင်းကောင်စီမှာပါဝင်ဖို့အတွက်မြန်မာဂျာနယ်လစ်ကွန်ရက် MJN ကသဘောတူခဲ့တယ်လို့မတ်တင်စာဆောင်ကပြောပါတယ်
။ကျွန်တော်တို့ဂျာနယ်လစ်ကွန်ရက်ကအခုဆိုလို့ရှိရင်ဖွဲ့စည်းထားတစ်နှစ်လည်းပြည်ပြီ။အများသိတဲ့အတိုင်းပဲကျွန်တော်တို့ကွန်ရက်ကလူငယ်အများစုပါဝင်တယ်။အခုဆိုလို့ရှိရင်အယောက်100ကျော်ရှိနေပြီ။ကျွန်တော်တို့ဒီအယောက်100ကျော်ကိုစားပေါ့ကျွန်တော်တို့ဒီ PC ရဲမှာဝင်ပြီးတော့ကျွန်တော်တို့ရဲ့ကွန်ရက်ကသတင်းထောက်တည်းရဲ့ကိုစားရေးသားခွင့်ဝင်ရောက်ဆွေးနွေးခွင့်တွေရမှာဟာကျွန်တော်တို့ကွန်ရက်အတွက်တကယ်ကိုအခွင့်အရေးထူးတစ်ခုပဲ
ပြန်ကြားရေးဝန်ကြီးဌာနကစာနယ်ဇင်းကောင်စီဖွဲ့ဖို့စိုင်းပြင်းနေချိန်မှာသတင်းဂျာနယ်ထုတ်ဝေသူတချို့ကသတင်းစာထုတ်ခွင့်ပြုဖို့နောက်ထပ်ခြေလှမ်းတလှမ်းလှမ်းလိုက်ပါတယ်ပုဂ္ဂလိကသတင်းစာတွေထုတ်ဝေခွင့်ပေးဖို့အတွက်ဂျာနယ်လိုက်ခုနှစ်ခုကစက်တင်ဘာလ10ရက်နေ့မှာတမရစီကိုရှောက်ထားလိုက်ပါတယ်ရန်ကုန်မီဒီယာဂရုပရဲ့ဥက္ကဋ္ဌဖြစ်သူဦးကိုကိုကသူနီးသူဟန်နဲ့သတင်းစာဆိုတဲ့စကားလုံးကိုရန်ကုန်တိုင်းအပတ်စင်တုတ်ဂျာနယ်ခေါင်းစည်းနေရာမှာစတင်တုံ့နှုံးလိုက်ပါတယ်။အပတ်စင်တုတ်ဂျာနယ်လို့ရေးရမယ်စားအပတ်စင်သတင်းစာဆိုတဲ့အတုံးနှုံးကိုအခုတပတ်မှာစပြီးတော့တုံဆွဲလိုက်တာပါ။သတင်းစာဆိုတဲ့စကားလုံးနဲ့အကျွမ်းတဝင်ဖြစ်စေချင်တာကတကြောင်းမကြခင်သတင်းစာထုတ်ဝေခွင့်နေရတော့မယ်လို့သတင်းတချို့ထွက်ပေါ်လာတာနဲ့ပတ်သက်ပြီးတော့လည်းဦးကိုကိုကအခုလိုရှင်းပြပါတယ်။
ကိုဘာကို highlight လုပ်တဲ့နေနဲ့ကိုကိုရေးမရေးလို့လောက်တာပါအပတ်စဉ်တွေဘာမှတော့အထူးလေးပြီးအတွင်းကြကြနေတယ်အကုန်လုံးအစိုးရအနေနဲ့ဟိုလူတွေ daily မပေးနိုင်သေးကြတော့မှ တ
ဲ့ပတ်ထုတ်တင်ဂျာနယ်ရီရဲ့မြန်ဖုံးစာမျက်နှာတွေမှာတော့မပြေလည်သေးတဲ့လက်ပတောင်းကျင်းနီစီမံကိန်းဆန္ဒပြမှုနဲ့ဆက်နွယ်တဲ့တင်ရဲဘော်၃ကြိမ်ဝင်ဘုံမှုချုပ်ကျော်စောကိုအစိုးရကမြန်မာပြည်ကိုပြန်လာဖို့ဖိတ်ခေါ်တဲ့တင်နဲ့ပြန်ကြားရေးဝန်ကြီးအတစ်ကမီဒီယာဥပဒေအတစ်ပြန်လည်ရေးဆွဲခွင့်ပေးမယ်ဆိုတဲ့သတင်းတွေကနေရာယူထားတဲ့အကြောင်းပြောကြားရင်းဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းကိုညီကုန်းချုပ်လိုက်ရပါတယ်ခင်ဗျာ
မြန်မာမီဒီယာမြင်ကွင်းစီစဉ်ပြီးမှာတော့သူယုံကြည်ရကဏ္ဍတင်ဆက်ဖို့အလှည့်ကြပါပြီရှင်ဒီတစ်ပတ်တော့နိုင်ငံအရေးတက်ကြွလှုပ်ရှားသူစာပေကြပြားတွေရေးသားနေတဲ့ဘလော့ဂါနေဖုံးလှက်ရဲ့ယုံကြည်ရကိုနားဆင်ကြရပါမယ်ရှင်
သူယုံကြည်ရတယ်ခေါင်းစဉ်ကိုကြားလိုက်တဲ့ကကျွန်တော်တော်တော်တွေ့ဝေသွားတယ်ကျွန်တော်ဘာကိုယုံကြည်တာလဲဘဝမှာကိုယုံကြည်ကြရတယ်ဘလောက်များများဆက်စားရှိလို့လဲအဲ့မေးခွန်းတွေကိုဖြေဖို့တေချာစဉ်းစားကြည့်တော့မှအဖြေကနည်းနည်းဝေဝါးနေတာကိုသွားတွေ့လိုက်တယ်သူ့ရဲ့ညီလေးရေဆိုတဲ့တခြင်းနဲ့ကအိုညီလေးရေယုံကြည်ခြင်းနဲ့အသက်ရှင်ခြင်းကအကောင်းဆုံးပါဆိုတဲ့စာသားကိုတိုက်နှစ်သက်စွာနဲ့ဆုံးကြီးခဲ့ပြတော့တယ်ဒါမှမဟုတ်ကျွန်တော်ရဲ့ယုံကြည်ချက်ကပါလဲဆိုပြီးကျွန်တော်ကိုကျွန်တော်ပြန်မေးကြည့်တော့အဖြေကိုဘယ်လိုပေးရမလဲမသိဘူးဖြစ်နေ။ခြားသောအရာတွေပေါ်ယုံကြည်ရဲဆိုတာကိုခဏထားပြီးမိကိုမိမိယုံကြည်မှုရှိရလားဆိုတဲ့မေးခွန်းကိုအရင်စဉ်းစားကြည့်လိုက်တယ်။အဲ့ဒီခါကျတော့ကိုယ့်ကိုယ်ကိုယုံကြည်ထားလို့ရတဲ့အချို့သောအနေအထားလေးတွေကိုတွေးလိုက်ရတဲ့အခါကျကျွန်တော်လည်းစိတ်သက်သာရသွားတယ်။စိတ်ပိုင်းဆိုင်ရာအခြေအနေနဲ့ပတ်သက်ရင်တော့ကျွန်တော်မှာကောက်ကျစ်ရုံမာတဲ့စိတ်မျိုးမရှိဘူးလို့ကိုကူကိုယုံတယ်။သူတော်ဘာကိုမတရားလုပ်ရမှစောင်းဝင်အိပ်ပျော်တဲ့သူမျိုးမဟုတ်ဘူးလို့လည်းကိုကူကိုယုံတယ်။နောက်ပြီးကျွန်တော်ရဲ့ပြောဆိုဆောင်ရွက်သမျှကိစ္စတွေတိုင်းဟာအလုံးအတွက်အကျိုးများစေမယ့်ကိစ္စတွေကြီးဖြစ်တယ်လို့မပြောနိုင်ပေမဲ့ကျွန်တော်လုပ်ခဲ့သမျှတွေအတွက်ကျွန်တော်ရဲ့စေတနာတန့်တယ်လို့လည်းကိုကူကိုယုံတယ်။အခုလက်ရှိလည်းကျွန်တော်လုပ်နေတဲ့အလုပ်တွေရှိတယ်။တကယ်ကိုပဲလှုပ်တဲ့လှုပ်ထိုက်တဲ့အလုပ်တွေပဲလို့ယုံကြည်တာကြောင့်ကိုကျိုးဆန္ဒမပါပဲကိုရောစိတ်ပါနှိမ့်မြုပ်လှုပ်ကင်နေတာတွေပေါ့။အားပေးထောက်ခံမှုအချို့တွေရတယ်လို့ဝေဖန်ခံရတယ်လည်းအများကြီးပဲ။ဒါပေမဲ့ကိုလိပ်ကြကိုလုံတဲ့အတွက်ကိုဖြောင့်မတ်မှုကိုကိုယုံတဲ့အတွက်ကျွန်တော်အားလုံးကိုလည်းလူရှုထားနိုင်တယ်။တကယ်တမ်းကျတော့ဝေဖန်မှုတွေကိုတံပြန်အဲ့တော့ခံနေဖို့အချိန်မပေးကျင်တာလည်းပါပဲ။အလုံးနဲ့ပတ်သက်ရင်တော့ကိုကိုကိုယုံကြည်စိတ်ချတဲ့အပိုင်းတွေရှိသလိုကိုကိုကိုယုံကြည်မှုနည်းနေတဲ့အပိုင်းတွေလည်းရှိသေးတယ်။စာပေနှုပညာဖန်တီးမှုအပိုင်းမှာတော့ဝိတုတွေရေးနေတာနဲ့ပတ်သက်ပြီးကိုကိုကိုယုံကြည်မှုရှိပေမဲ့ကြပြားရေးတဲ့နေရာမှာတော့ယုံကြည်မှုနည်းနေတော့မယ်။အဲ့လိုမျိုးပေါ့။ဒါပေမဲ့ယုံကြည်မှုဆိုတာမျိုးကအလုံးနဲ့တည်ဆောက်ယူရတာလို့မြင်တယ်။အလုပ်တွေလုပ်ရင်းနဲ့မိမိကိုယ်မိမိယုံကြည်မှုတွေတိုးလာနိုင်တယ်လို့အခြားသူတွေနဲ့ယုံကြည်မှုတည်ဆောက်ခြင်းတဲ့အခါမှာလဲအလုပ်တွေများများတွဲလို့ရင်းနဲ့အပြန်အလှန်ယုံကြည်မှုတွေရလာနိုင်တယ်လို့ယူဆတယ်။ကျွန်တော်တို့တော့အစိပ်ပါလက်ပါနဲ့ဝိထုတော်တပုတ်ရေးနေရတဲ့အချိန်ဟာကိုကိုကိုယုံကြည်မှုအရှိဆုံးအချိန်ပဲ။ကိုကိုကိုစိတ်ကျဉ်းနှံမှုအရှိဆုံးအချိန်လို့လည်းပြောလို့ရတယ်။ယုံကြည်မှုနဲ့ပတ်သက်ပြီးခြားသောယုံကြည်ရာတွေကိုပြောရမယ်ဆိုရင်တော့ကံကံရဲ့အကျိုးကိုယုံတယ်၊တန်တရာကိုယုံတယ်၊လွန်ခဲ့သောနေ့တွေရဲ့လွှမ်းမိုးနိုင်စွမ်းအားကိုယုံတယ်၊ကိုယ့်လက်ထဲမှာရှိနေတဲ့ပစ္စုပန်ရဲ့ဖန်တီးပြုပြင်နိုင်စွမ်းကိုယုံတယ်မနက်ပြန်ရဲ့တေချာသောမြေယာမှုကိုယုံတယ်ဗုဒ္ဓဘာသာကိုမြေယိုးဖလာအဆင့်ထက်ပို့ပြီးနားလည်ယုံကြည်ထားတယ်အနုပညာအာရုံဝင်စားမှုနဲ့ပတ်သက်ရင်တော့အာရုံစူးစိုက်မှုကလွတ်မြောက်ခြင်းတွေကိုဖြစ်စေပြီးစမ်းကြယ်မှုတွေကိုဖန်တီးနိုင်စမ်းတယ်ဆိုတဲ့အသိမှုကိုအတွေ့အကြုံနဲ့ရင်းပြီးယုံကြည်တယ်သိက္ခာသမှုတစ်ခုခုပေါ်အာရုံတွေကိုစူးစိုက်နှိမ့်မြှုပ်ထားနိုင်မယ်ဆိုရင်အာရုံတွေကအခြားသောအရာတွေအားလုံးကနေလွတ်မြောက်သွားပြီးအဲ့ဒီလွတ်မြောက်မှုနဲ့အနုပညာပစ္စည်းတစ်ခုခုကိုဖန်တီးနေတဲ့အချိန်မှာမထင်မှတ်ထားတဲ့စမ်းကြံမှုတွေရတတ်တယ်။အနုပညာသမားတွေကအဲ့လိုအခိုက်အတန့်မျိုးမှာ masterpiece လို့ခေါ်တဲ့အကောင်းဆုံးလက်ရာတွေကိုရလေရှိတယ်။အခုလောလောဆယ်အချိန်မှာကံကြမ္မာရဲ့စမ်းကြံမှုဘဝရဲ့မရေရာမှုတွေကိုပို့ပြီးအာရုံကျနေတဲ့အတွက်ကျွန်တော်အခိုင်အမာယုံကြည်ထားတယ်ဆိုတဲ့အရာတွေမှာလည်းနေရာမှုတွေရှိနိုင်သလားလို့တွေးမိလာတယ်။ကျွန်တော်ယုံကြည်ထားတာတွေတဲကသာဝရစာသေချာတဲ့ဘယ်တော့မှပြောင်းလဲမသွားနိုင်တဲ့တစ်ခုခုကိုရွေးထုတ်ပါလို့ပြောလာရင်ဘယ်တစ်ခုကိုရွေးရမလဲဆိုတဲ့ကိစ္စတော်တော်စဉ်းစားကြက်ပါတယ်။ဘာဖြစ်ဖြစ်ပါအခုလက်ရှိကျွန်တော်ယုံကြည်ထားတာတွေကိုကျွန်တော်ယုံကြည်ရတွေကိုကျွန်တော်ဆက်လက်ပြီးတော့လှုပ်ဆောင်နေအောင်ပါ
ပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ပထရှင်များနားဆင်ကြကြရတာကတော့ blogger နေဖုံးလက်ရဲ့ယုံကြည်ရပဲဖြစ်ပါတယ်။အခုတစ်ခါမှာတော့တင်းငွေတွေညနေခင်းရဲ့ပတ်စင်ကဏ္ဍ blogger တွေပြောသမျှအစီအစဉ်တင်ဆက်ဖို့ချိန်ကြပါပြီရှင်။ဒူဘိုင်ဟိုတယ်ကြီးတစ်ခုမှာစဖို့မှုလုပ်နေတဲ့ blogger တယောက်ရဲ့ချက်နီးပြုံးနီးမှတ်စုတွေအကြောင်းကိုဒီတစ်ပတ်ကဏ္ဍမှာမတ်စုမြတ်မွန်ကကိုသားညုံနဲ့အတူမိတ်ဆက်ပေးထားပါတယ်ရှင်။
ဒါညို့ဟင်းချက်တာဝါသနာပါတယ်ဟုတ
်မပါပါဘူးဗျာမချက်မဖြစ်လို့ချက်နေရတာဘာလို့မေးတာလဲဗျ
ခင်မိတာဗောကိုသားညို့ရဲ့ဘာလို့မေးလဲဆိုတော့မြန်မာလူဘလော့ဂ်တွေမှာဒီဟင်းချက်နေတဲ့မျိုးစုံတွေ့ဘူးတယ်မလားအဲ့ဒီထဲမှာမှထူးထူးခြားခြားဘလော့ဂါတယောက်က chef ဖြစ်နေတာ
chef ဆိုတော့စဖုံမှုဗောတဲဟုတ်ပါလားဗျဗမာလုပ်နေတဲ့ chef လဲ
ဒူဘိုင်းရဟိုတယ်ကြီးတစ်ခုမှာပို့ထူးတာအဲ့ဒီ chef ကအမျိုးသမီးမဟုတ်ဘူးအမျိုးသားနာမည်ကလီယိုတဲ့စဖုံမှုဘလော့ဂါလီယိုဗော
ဒူဘိုင်းဝန်ဆောင်တာကျွန်တော် kitchen system ညောင်းတယ်မှာကျတော့ kitchen နဲ့မှာပဲလို့တော့ဒီ kitchen နဲ့ရင်းနေနေတာကို၃နေကြောက်ပိုင်းမှာကျွန်တော်ရောက်ဆောင်ကဝန်နမပေါ့မနမဒီ kitchen နဲ့မှာတချို့ပြီလိုရင်းကိုင်းနဲ့ဝန်နပါပါလို့ပြောမှာတချို့ပြီနဲ့ပြောလဲပြောသွားပိုင်းမှာ
၃နှစ်တောင်ရှိသွားပြီဆိုတော့တော်တော်ချက်တက်နေမှာပဲနော်ဒါနဲ့ဘလို့အစားစာတွေသူချက်တာလဲဗျ
ဆက်ဆချင်းကတော့အီတလီစာချက်နီးတွေတင်ရတာတဲ့
ဒီစိတ်မှာစတင်ရတာကိုကျွန်တော်ပထမဆုံး sauce ပဲစတင်ရတယ်နောက် pasta လုံးကြီးပဲတင်ရတယ်မှာအဲ့ဒီစုပ်တွေတင်ရရမှာဒီလိုအီတလီစိုက်မှာကျွန်တော်တင်းတင်းလောက်ထင်တက်လိုက်ရတယ်မထင်တက်ပြီးတော့ဟိုကိုကိုရှင်းအောင်ပျောက်သွားတယ်ရာပြည့်တက်တော့လေအဲ့ပမာကိုဆက်လက်တွေပဲထပ်တင်ရရမှာ
အဲ့တော့အဲ့လိုမျိုးချက်တဲ့အခါမှာကိုကလည်းအရင်ကမီးဖို့ကြောင်းနဲ့အကျွမ်းမဝင်တဲ့သူဆိုတော့စပြီးတင်တဲ့အခါမှာဘယ်လိုအခက်အခဲတွေတွေ့ရလဲ
စတင်တော့ကျွန်တော်နာမည်ခက်ခဲတွေ့ရတယ်မချီတီဗီနာမည်ပါလေဆိုကျွန်တော်လုံးဝမသိဘူးလေဒီကြောင့်မှနာမည်ချိုးနာမည်တွေတည်တာစာခေါ်ဖို့နာမည်ဒီမှာအများကြီးအခက်အခဲတွေ့ရတယ်မီနူးနာမည်ခေါ်ဖို့ဒီဖူးရဲ့ name တွေပေါ့နော်နာမည်ပါလေမခေါ်တတ်ဘူးလေကျွန်တော်အစိမ့်တဲ့လူတို့ပို့ဆိုတာပါမှာအပြင်းနဲ့ကြောက်တို့ရဲ့ဒီဟိုတယ်လောကရဲ့ဝန်ထမ်းတွေဆိုတော့ပို့ဆိုတော့တာပေါ့။နောက်ကျမှဒီပမာဆရာကြီးနဲ့တွေ့ရသူတို့က3 3နဲ့တင်းပြီးသွားမယ်ရပါတ
ယ်။ဒါဆိုရင်သူကဥရောပစာတွေပဲချက်တက်တာလား
။မဟုတ်ဘူးကိုသားညုံရဲ့သူပြောပြတာအစုံပဲတင်ရတာတဲ
့။အာရှနိုက်ဥရောပနဲ့အလုပ်ပေါင်းပြီးအစုံပြောမှာပေါ့။ပြီးတဲ့ရင်ပေါ့ကျွန်တော်ဆိုတော့အီတလီလိုင်းတက်တက်ကိုတင်ရတယ်မှာ။ပြီးချက်မှာအခုကျတော့ကျောသွားရို Chinese food ကိုတင်ရတယ်မှာ။အိန္ဒိယ food လည်းအိန္ဒိယ food တော့အများဆုံးပေါ့
။ blog ပေါ်မှာကသူချက်တာတွေကိုရေးပြနေတာပေါ့
။ blogger ကိုလီယိုပြောတာကတော့သူတင်ရတဲ့ချက်နီးပြုံနီးတွေကိုတဲ့မှတ်စုသဘောမျိုးထားချင်တာနဲ့ပဲဒီဘလော့ကိုလုတ်ထားတာလို့ဆိုတာပဲလေ
ကျွန်တော်ကကျွန်တော်ကဒီ kitchen note တွေကိုစောက်ထဲမှာမှတ်တယ်မှာရကျွန်တော်စောက်ထဲမှာမှတ်တာစောက်ကပျောက်သွားတာလို့ပါဖြစ်သွားနိုင်တယ်လေဆုတ်ပြဲသွားတာလို့ဖြစ်နေတယ်ကျွန်တော်အဲ့မှာ net ပေါ်မှာတင်လိုက်တာအဲ့အရာတခုပါတယ်နောက် net ထဲမှာလိုက်ချလိုက်တော့နောက်တိုင်းစတာပေါ့နော်ဘယ်မှာလို့ရေးထားတာလဲသိမတွေ့ရနဲ့ကျွန်တော်အဲ့လိုတင်လိုက်တယ်ပေါ့နော်ကျွန်တော်တို့ဒီ kitchen နဲ့ပတ်သက်တဲ့ knowledge ပေါ့နော်ဒီပုံမှာမတွေ့တာလဲပါနေတယ်ကျွန်တော်ကျန်ရှိရလို့တော်လေတင်လိုက်တာမှာဒီကိစ္စနဲ့ရောက်လာဘာမှမသိတဲ့လူတွေအတွက်တခုအများကြီးဖြစ်ရှိမလားဆိုကျွန်တော်စာရေးလိုက်တာပါဆိုပြီးကြီးကြီးတော့မဟုတ်ပါဘူးမှာအရောင်းနဲ့ဟောပြောမှာပေါ့ဒီအိန္ဒိယအစားအစာတွေရောနောက်အင်္ဂလိပ်အစားအစာတွေရောတော်တော်များများစုစုနေနေဒီတူတာကိုတင်ထားပါတယ်မှာခုနောက်ပိုင်းကတော့အင်္ဂလိပ်ဘက်ကနဲ့ကဆိုင်တဲ့အစားအစာတွေတင်ထားမှာ fish and chip တို့နောက် burger and mash တို့ဘာသာအများစုတင်ထားရမှာနောက်ပိုင်းတော့အရင်တော့တင်ထားတာအီတလီစာအများစုတင်ထားတယ်မှာစပါဂရီဘိုလိုနီးဇ်ဒိုနော့ချီကန်ဆော့စ်ရဲ့နောက်သူတို့ရဲ့နာမည်ရဲ့မှာရှိုးဝါဂျပမာဒီရဲ့ကစ်ချန်နဲ့ပတ်သက်တဲ့အရင်ပြင်မှုချို့ပေါ့နော်ဒီအနောက်တိုင်းစားစာတွေလည်းမဟုတ်ခွင့်နဲ့လေကျွန်တော်ပမာဒီရဲ့အရင်ပြင်မှုစားစာတချို့တွေလည်းကျွန်တော်ကျူးစားပြီးတော့ရှာပြီးတော့ဆက်ထည့်ထားတဲ့ပါတယ်မှာကိုကူချာလာတော့ဘာမှလို့ရိုက်ချာလာရင်ဒီပဲလို့ကိုလိုချင်တဲ့အရာတခုလို့လည်းကူချာလို့တွေးလိုက်တယ်ဆိုတော့ဝမ်းသာရတာပေါ့မှာကျွန်တော်လည်းအဲ့လိုဘာမှလို့လိုက်ချာမပြူးမှချိုးဆော့သေးပါဆိုလေဘာမှလို့ရေးထားမှမဟုတ်တာဟုတ်သူအင်္ဂလိပ်လိုရေးအများတော့အဲ့ဒါကျွန်တော်ကြိုးစားပြီးဘာမှလို့ပြန်ကြည့်တယ်တချို့နံပါတ်အနည်းဆက်ဆုံးပေါ့နော်အင်္ဂလိပ်နံပါတ်အီတလီနံပါတ်မြန်မာလိုပြန်ပြီးတော့ အတူပြည်အတန်အတွက်အတိုင်းကိုမြန်မာလိုပြန်လိုက်ရေးကြည့်ရရှာလို့လွယ်အောင်ပေါ့တကယ်လို့များမြန်မာလိုရိုက်ရှာမိရင်လည်းလည်းကူတွေးအောင်လို့အဲ့လိုပါလေ
အခုဒီတခြားပေါ့နော်မြန်မာလိုရေးထားတဲ့ချက်နီးပြုံဒီ blog တွေလည်းအများကြီးတွေးမှာပါကိုလီယိုလိုတော့ professional chef တွေမဟုတ်ပါဘူးဒါပေမဲ့သူတို့ရေးတဲ့ချက်နီးပြုံတွေတွေကလည်းတော်တော်လေးစုံပါတယ်အဲ့တော့အဲ့ဒီ blog တွေတွေကရောနီးတွေကိုဆန်းပြီးတော့ချက်ကြည့်ဘူးပါလား
အဲ့ဘလော့ဘောဟာဒီတော့တစ်ချက်ပြောဒါမှသူတို့ရ knowledge တော့ရတယ်အမှသူပြင်းတဲ့ decoration လို့ပါတဲ့ဟာကြီးအဲ့လိုကလေမျိုးလုံးနဲ့မှမြင်ပြီးတော့ကိုတခါလေးဟင်းပွဲကိုကိုစိတ်ကြက်တခါလေးပြင်လို့ရတာဟုတ်အဲ့ဒါအဲ့ဒီဘလော့ဘောဟာဒီနတ်ဘောဟာပုံတွေက plus ဆင်းနေတယ်ပါတဲ့ကိုကိုပြန်ပြီးတော့မျိုးလုံးနဲ့မြင်ပြီးပြန်ဆင်းလို့ရတယ်အမ
ှဟင်းပွဲကောင်းကောင်းတစ်ခုဖြစ်ဖို့အလိုအဆုံးကဘာလို့ပြောနိုင်ပါလဲ
ဟင်းကောင်းကောင်းတစ်ခုဖြစ်ဖို့ကအမှအဲ့အရသာရေးအမြင်ရေးအဲ့နှစ်ခုကအဓိကပဲလို့ထင်တယ်မှာကျွန်တော်ဆက်ချင်တာလေကျန်းမာနေပေါ်တဲ့အခြေခံတွေသိဖို့လိုတယ်မှာအခြေခံ source တွေပါမယ်သူတို့ရဲ့ knowledge soup တွေပါမယ်ဓာတ်ခုံတွေပါမယ်မှာအဲ့လိုပေါ့ knowledge တော်တော်များများအဲ kitchen basic တို့ပြောမှာပေါ့အဲ့ဒါတွေသိထားဖို့လိုတယ်မှာ
သူတို့ချက်တာနဲ့ကျွန်တော်ချက်တာမတူတာကသူတို့ကဒီချက်မဲ့ဟင်းအတွက်အားလုံးကြိုပြီးတော့ပြင်ထားတယ်ဗျတကယ်ချက်တော့လူလာတွေကောက်ထည့်ပြီးတော့ချက်သွားတာမဟုတ်လားတီဗီကလာတဲ့ချက်နီးပြုံကြီးအစည်းအဝေးမှာတွေ့ရတာလေ
ဟုတ်ပါအဲ့လိုကြိုပြင်ထားတာလည်းဟင်းတစ်ပွဲဖြစ်ဖို့အရေးကြီးဆုံးနဲ့မှပါတယ်တဲ့နော
်ဟင်းချက်ဖို့အတွက်ဟင်းထဲမှာပါတဲ့ဒီအမဲတွေကိုကျူးလောက်ထားတာပေါ့နော်မြန်မာလိုပြောမှဆိုတော့အဲ့လိုကျူးလောက်ထားမှာကျွန်တော်ဟင်းချက်တာဒီမိနစ်ပိုင်းအတွင်းပေါ့နော်အသားတုံးအောင်မှ20မိနစ်တွင်ရရမယ်ဆို20မိနစ်တွင်တော့တက်မှတ်ထားအချိန်တွေရနိုင်မှာပေါ့မ
ကိုလီယိုလိုမျိုးပေါ့နော် professional chef ဒီစဖို့မှုတယောက်ဖြစ်ချင်တဲ့သူတွေကိုရောဘယ်လိုမျိုးအကြံပေးချင်ပါလဲ
ကျွန်တော်ဒီ area ပေါ့နော် UDC ရဆိုရင်ဒီ culinary နဲ့ပတ်သက်တဲ့ school တွေပါတက်တင်လို့ကျွန်တော်နေကျွန်တော်ကအဲအကြောင်းတွေပါမတက်ခဲ့ရဘူးမှာကျွန်တော်ဒီတက်တဲ့ပဲဒီအခြေခံနေဆက်ပြီးတော့ဖုန်းဘူရောက်လာပဲကျွန်တော်တို့အခြေခံဆက်ပြီးဟိုအကြောအခြေခံဆက်လာပြီးဒီလိုကြောက်တဲ့လားဆိုရင်ပေါ့နော်ဒီလို social တွေပါတော့တစ်ခါတက်ဖြစ်တယ်လေးမှာ
ဒါပေမဲ့အခြေခံဆက်ပြီးတော့တင်တော့ပိုမကောင်းလား
ကြောက်မှတင်တာလက်တွေပဲမှာတို့အာနေဒီအခြေခံတက်တဲ့ chef ပြည့်ကျတော့တို့ကလက်တွေပိုင်းအားတာရမှာဒါပေမဲ့ knowledge မှာကျတော့ဒီကျောင်းဝဆင်းရတယ်ကွာအားသာတယ်မှာအဲ့နှစ်ခုနဲ့ကွာတယ်ကျန်နေတာတိတ်အတူတူပါပဲအချိန်ပေးရတာတော့ဒီအောက်ကနေတက်တက်ပြီးအချိန်ပို့ပေးရတယ်မှာ
mykitchenmylife.blogspot.com မှာဟိုတယ်အစ်စ်မီဟင်းပွဲတွေကိုဘယ်လိုချက်တယ်ဘယ်လိုခေါ်တယ်ဆိုတာကိုဓာတ်ပုံနေနဲ့ပါတင်ပေးနေတဲ့ blogger လီယိုပါရှင
်သရရှင်တွေအနေနဲ့ရောတခြားချက်နီးပြုတ်နီး blog တွေမှာစိတ်ဝင်စားစရာဟင်းချက်နီးတွေတွေ့လို့ပြောပြခြင်းနဲ့ဆိုရင်ကျွန်တော်တို့ကလည်းသိကြပါတယ်ခင်ဗျာ
burmese@voanews.com စီကို blogger လို့ခေါင်းစဉ်တက်ပြီးတော့ email ပို့ပေးစေခြင်းပါတယ် blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းကြိုးဆိုပါတယ်ရှင
်စားခြင်း
ကိုတာညူနဲ့တူမဆုမြတ်မောင်ကဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြတာပါရှင်။ VOE မြန်မာပိုင်းကတင်းငွေတွေနဲ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ခုတော့တရင်ချင်းချုပ်ကိုကိုတာညူကကြီးညာပေးပါအောင်မရှင
်။မြန်မာတမိုစီခေါင်းဆောင်ဒေါ်ဆန်းစစ်ကြီးဟာအမေရိကန်ပြည်အောင်စုကိုတွားဖို့အတွက်ဒီကနေ့မှာရန်ကုန်လေစိတ်မှာမကြခင်မှာထွက်ခွာဖို့ရှိနေပါတယ်။အမေရိကန်ပြောင်စုခီးစဉ်အတွက်မှာတော့ဂုံလူဆောင်စုတွေလက်ခံယူဖို့အပြင်အမေရိကန်ဆူရပိုင်းနယ်ဒီလွှတ်တော်ကနိုင်ငံခေါင်းဆောင်တွေကိုလည်းတွေ့ဆုံဖို့ရှိပါတယ်။နေကျဲကျုပ်ကနေလွတ်မြောက်ပြီးပထမဆုံးကြိမ်လာရောက်မဲ့အမေရိကန်ခီးစဉ်အတွက်မှာတော့အမေရိကန်ပြောင်စုရဲ့လွှတ်တော်ကနေပြီးချီးမြှင့်ခဲ့တဲ့ရပ်သားတွေအတွက်အမြင့်ဆုံးစု Congressional Gold Medal စုကို Washington DC ကအမေရိကန်လွှတ်တော်မှာခန်းထားတဲ့သူလက်ခံရယူမှာဖြစ်ပါတယ်။အမေရိကန်သမ္မတ Barack Obama နဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။တချိန်တည်းမှာပဲဒီမြန်မာသမ္မတဦးသိန်းစင်ဟာလည်းနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာကျင်းပမဲ့ထွေထွေညီလာခံကိုတက်ဖို့အတွက်အမေရိကန်ပြည်ထောင်စုကိုမကြခင်လာဖို့ရှိနေပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားအမိန့်နဲ့ဦးသိန်းစင်ပါဝင်မြန်မာခေါင်းဆောင်ချုပ်ကိုယင်းကပြည်ဝင်ွက်ပိတ်ပင်ထားတဲ့အပေါ်မကြခင်ကပြန်ရုပ်ထားတာကြောင့်ဦးသိန်းစင်အနေနဲ့နယူးယောက်အပြင်အမေရိကန်ရုံးဆိုင်တဲ့ဝါရှင်တန် DC ကိုပါလာရောက်နိုင်ဖို့အခွင့်အလမ်းပွင့်သွားပါတယ်။ဆူဒန်နဲ့ဒိုနီးရှားမှာရှိတဲ့အမေရိကန်တန်ယုံတွေကတန်ယုံဝန်ထမ်းမိသားစုတွေနဲ့တန်ယုံမှာမရှိမဖြစ်သူကလွဲပြီးတော့ဝန်ထမ်းအလုံးအဲ့ဒီနိုင်ငံတွေကနေပြီးတော့ပြန်လဲထွက်ခွာဖို့အမေရိကန်ပြည်ထောင်စုကလည်းညွှန်ကြားထားပါတယ်။တရုတ်နိုင်ငံထဲမှာတော့ဒီဂျပန်ဆက်ညီစနားပြမှုတွေဒုတိယနေ့ဖြစ်နေဒီကနေ့တင်းဦးနေနေမှာဆက်ပြီးတော့ဖြစ်နေတာကြောင့်တရုတ်မှာရှိတဲ့ဂျပန်နိုင်ငံသားတွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုကာကွယ်ပေးဖို့ဂျပန်ဝန်ကြီးချုပ်ကတရုတ်ကိုတောင်းဆိုလိုက်ပါတယ်
။တရင်ချင်းချုပ်ကိုကိုသားညူကကြေညာပေးခဲ့တာပါ။ဒီညနေခင်းအစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့မီကယ်ဒူဘင်စကီဖြစ်ပါတယ်။ကျမကတော့မိုးဖြူပါရှင်။ VOE မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေကို6နာရီက9နာရီထိလိုက်လို့မီတာ16 19နဲ့25ရုပ်ကနေအတန်လှည့်နေတာဖြစ်ပါတယ်။ VOE ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်ရှင်။တို့တရှင်များနေတကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးကင်းပြီးကိုယ်စိတ်နှဖျားချမ်းမြေ့ရှင်လန်းကြပါစေ
This program has come to you from the Voice of America, Washington.